Welcome to the Voice of America in Burmese.
ကျမ်းမာကျမ်းလာကြပါစေ VO American တာမြန်မာပိုင်းရဲ့2018ခုအော်တိုဘလ18ရက်ဗုဒ္ဓနေ့မနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီစဉ်ကနေပြီးတော့ line တို့မီတာ30နဲ့40 48ပြည် VO ရဲ့ Facebook စာမျက်နှာကလည်းတရက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင့်လည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနေ့ခင်သတင်းတွေကိုကိုစောဝင်းနိုင်နဲ့အတူညင်ညာပေးမှာပါ sorry သတင်းတောက်ဂျမဲခါရှိုဂျီနဲ့ပတ်သက်ပြီးတော့ပြောကြဖို့အတွက် sorry အရေးပြတ်ကိုတောက်ရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာ sorry ဘရင်နဲ့ရော sorry အင်းရှိမင်းသားနဲ့ပါအင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ်IS နဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ဖက်နေမှုမှာတိုးတက်မှုတွေရပြီဆိုပြီးတလွဲမတွက်ဆကြဖို့အတွက် American Sputnik CEO's ဂျုံရရှိဂျုံရဲ့အထက်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီးကကမ္ဘာခေါင်းဆောင်တွေကိုတတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်အောင
်ဟုတ်ပါခင်ဗျအဲ့လိုသတင်းတွေအပြီးနားဆင်ကြမယ်ထင်ပါဆိုလို့ရှိရင
် Young girls sold into forced labor are the largest group of trafficking victims identified by the UN Migration
အဲ့ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေမှာလူကုန်ကူးခံရမှုတွေကြုံနေရတဲ့အကြောင်းကုလသမဂ္ဂရရှိသူကပြောခဲ့တာပါမြန်မာစစ်တပ်ကတိုက်လေရင်20မိနစ်လုံးကပြတ်ကျခဲ့တဲ့အကြောင်းငင်းငင်းရေးဆွေးနွေးပွဲရဲ့ဒုတိယနေ့အချိန်ဤတန်လင်းမြို့ပေါ်မှာတိဆောက်မဲ့ရေကာတာစီမံကိန်းတွေကိုကန့်ကွက်မှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့အကြောင်းနောက်ပိုင်းမှာလည်းညနေညကထုတ်လင်းခဲ့တဲ့အင်္ဂါညတိုင်းလေလိုင်းစီစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ခင်မျိုးသက်နဲ့ကိုဇော်ဝင်းနဲ့တို့ကကြည့်ကြကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘုလ်က sorry ကောင်းစင်ရုံနဲ့မှာပြီးခဲ့တဲ့သတင်းနှစ်ပတ်လုံးကဝင်ရောက်သွားတာကိုနောက်ဆုံးတွေ့ကြရပြီးပျောက်ဆုံးနေတဲ့ sorry သတင်းတောက်ဂျမဲခါချိုဂီနဲ့ပတ်သက်ပြီးပြောကြဖို့အတွက် sorry Arabia ကိုတွားရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာ sorry ဘင်ဆယ်မန်နဲ့ရော sorry အင်ရှိမင်းသား Mohammed bin Salman နဲ့ပါအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်ဒါပေမဲ့သတင်းတောက်ခါချိုဂီရဲ့ဂျမဲနဲ့ပတ်သက်တဲ့သတင်းအချက်လက်ထုတ်ပြန်တာတော့တခုမှမရှိသေးပါဘူးဝန်ကြီး Pompeo sorry Arabia မှာရောက်နေတော့သမ္မတ Donald Trump ကသူ့ရဲ့ Twitter မှာရေးသားရမှာတော့ဝန်ကြီး Pompeo ဟာ Sorry Arabia ရဲ့အာဏာရှင်ဖြစ်တဲ့အင်ရှိမင်းသားနဲ့စကားပြောခဲ့ပြီးတူရကီက Sorry ကောင်စီရုံးထဲမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးသူဘာမှမသိကြောင်းညင်းဆိုခဲ့တယ်လို့ရေးပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးသူစတင်စုံစမ်းနေပြီဖြစ်တယ်လို့ချက်ချင်းတိုးချဲပြီးတော့ပြည့်ပြည့်စုံစုံစုံစမ်းစစ်ဆေးမှဖြစ်ကြောင်းနဲ့ဘာတွေဖြစ်ခဲ့တယ်ဆိုတဲ့အဖြေကိုမကြခင်မှာသိရတော့မှဖြစ်ကြောင်း Sorry ကောင်ဆောင်ကအမခန့်ပြောကြားခဲ့တယ်လို့လည်းသမ္မတ Trump ကသူ့ Twitter မှာရေးပါတယ်။သတင်းတောက် Jamal Khashoggi ဘာဖြစ်သွားတယ်ဆိုတာသိရအောင်သမ္မတ Trump ကသူ့ကို Sorry Arabia က react ကိုဆေလွတ်ခဲ့တာဖြစ်ပြီးတော့ဒါဟာသမ္မတ Trump အဓိကစိတ်ဝင်စားတဲ့အကြောင်းဖြစ်ကြောင်း Sorry အာဏာပိုင်တွေကိုဝန်ကြီး Pompeo ကပြက်ပြက်သားသားပဲပြောကြားခဲ့တယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။သတင်းတောက် Khashoggi ကို October 2ရက်နေ့ကတူရကီက Sorry ထောက်လှမ်းရေးတွေက Sorry ကောင်စစ်ရုံးထဲမှာတပ်ပစ်ခဲ့တယ်လို့တူရကီကကောက်ချက်ချပြောဆိုတာတွေ Sorry Arabia ဘက်ကလက်မခံပယ်ချထားတာဖြစ်ပြီးဝန်ကြီး Pompeo နဲ့ Sorry ဘင်းအင်ရှိမင်းသားတို့နဲ့တီးတန့်တွေ့ဆုံမှုကနေဒီကိစ္စဘာပြောခဲ့တယ်ဆိုတာကိုတော့ American နိုင်ငံခြားရေးဌာနကဘာမှမပြောပါဘူး။
တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမှာတရုတ်အစိုးရကကြီးမားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေကြောင်းအနောက်နိုင်ငံတွေကဆွဆွဲပြောဆိုနေတဲ့ကိစ္စဟာအခြေအမြစ်မရှိတဲ့ပြောဆိုမှုဖြစ်ကြောင်းပါကစ္စတန်နိုင်ငံဆိုင်ရာအဆင့်မြင့်တရုတ်တန်တမာတူကလူမှုကွန်ရက်ကတစင်ပယ်ချလိုက်ပါတယ်တရုတ်အစိုးရဟာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်အများပြားကိုထင်းထင်းစခန်းအတွင်အစုလိုက်အပြုံလိုက်ထင်းထင်းထားပြီးသူတို့ကိုးကွယ်တဲ့ဘာသာကိုရှုံချခိုင်းနေတယ်လို့အမေရိကန်အစိုးရနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြစ်တင်နေကြတာပါအစ္စလာမဘက်မှရှိတဲ့တရုတ်တန်ယုံကဒုတိယသားမကြီးလီဂျန်ဇောင်းကအဲ့ဒီလိုဆွဆွဲပြောဆိုမှုတွေဟာအခြေအမြစ်မရှိကြောင်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းဇက်တိုက် Twitter ကနေရေးသားခဲ့ပါတယ်တရုတ်အစိုးရအနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိတဲ့အပြင်နိုင်ငံသားတိုင်းရဲ့လွတ်လပ်မှုနဲ့လွတ်လပ်စွာကိုယ်ပိုင်ပိုင်ခွင့်ကိုအကာအကွယ်ပေးထားကြောင်းတိုင်းရင်းသားလူမျိုးစုတိုင်းဟာလည်းပြတ်ထန်းထားတဲ့ဥပဒေနဲ့အညီဘာသာတရားကိုလွတ်လပ်စွာကိုယ်ပိုင်ပိုင်ခွင့်ရှိကြောင်းသူကရေးသားခဲ့ပါတယ်ရှီချန်းဒေတာဟာအစ္စလာမ်အစွန်းရောက်တွေနဲ့ခွဲထွက်ရေးသမားတွေရဲ့ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းသူတို့ဟာလူများစုဟန်မျိုးနွယ်စုတွေနဲ့ဒေတာကဝီဂါလူနည်းစုလူမှုအသံဝိုင်းတစ်ခုအကြားတင်းမာမှုတွေဖြစ်ပေါ်အောင်ဖန်တီးနေကြသလိုတိုက်ခိုက်မှုတွေပြုလုပ်ဖို့လည်းစီစဉ်နေကြကြောင်းတရုတ်အစိုးရကအစဉ်တစိုက်ပြောဆိုခဲ့တာပါ
IS နဲ့တခြားအကြမ်းဖက်ဖွဲ့တွေကိုတိုက်ဖျက်နေမှုမှာတိုးတက်မှုတွေရနေပြီဆိုပြီးတော့တလွဲမတွက်ဆကြဖို့အတွက် American Putwe CUC ချုပ်အရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth ကကမ္ဘာခေါင်းဆောင်တွေကိုတတိပေးလိုက်ပါတယ်။ Iran နဲ့ Syria မှာ IS အကြမ်းဖက်ဖွဲ့ကိုနှိမ်နင်းနေမှုတွေမှာတိုးတက်မှုတွေရနေတယ်လို့ပြောတာဟာအားတက်စရာဖြစ်ပေမဲ့ American နဲ့မဟာမိတ်တွေအနေနဲ့ IS တွေအပေါ်မှာရော အရှိအလေပိုင်းနဲ့တခြားဒေသတလွှားကအယ်ကိုင်ဒါအဖွဲ့တွေကိုပါဆက်ပြီးတော့ဖိအားပေးနှိမ်နင်းမှုတွေလှုပ်ဆောင်မှုအတွက်ဗိုလ်ချုပ်ကြီးဒန်ဖို့ကတိုက်တွန်းလိုက်တာဖြစ်ပါတယ်။အခုချိန်မှာအကြီးမားဆုံးစိန်ခေါ်မှုဖြစ်နိုင်တာကဒီအကြမ်းဖက်ဖွဲ့တွေကိုနှိမ်နင်းနိုင်ပြီလို့ကျင့်တဲ့နေကြတဲ့အန်ဒီယဖြစ်ကြောင်းဝါရှင်တန် DC မှာမြို့ပြင်မှာအင်ကန်နေကကျင်းပါတယ်။အစွမ်းအောက်အဖွဲ့များနှိမ်နင်းရေးနဲ့ပတ်သက်တဲ့ကာကွယ်ဆိုင်အကြီးအကဲတွေရဲ့အစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။အခုချိန်ထိဆောင်ရွက်နေမှုတွေအတွက်တိုးတက်မှုကိုမှောင်ရင်းစွာတွက်ချက်မိပြီးတော့ချင်းချမှုအသွင်ပြင်လက္ခဏာကိုနားလည်မှုလွဲမတာဟာနိုင်ငံရေးခေါင်းဆောင်တွေကိုတခြားစိန်ခေါ်မှုတွေမှာပဲအာယုံဆိုင်စေပြီးတော့အစွမ်းအောင်အကျန်းဖက်မှုပေါ်မှာအာယုံဆိုင်မှုကျော့ပါစေနိုင်တယ်လို့ဗိုလ်ချုပ်ကြီးဒန်ဖို့ကပြောတာပါဒီလိုအဖြစ်မျိုးကိုလွန်ခဲ့တဲ့နှစ်တွေအတွင်းကြုံခဲ့ရတဲ့ဥပမာအများပြားရှိကြောင်းနဲ့ကိုယ့်ဘက်ကသူတို့ပေါ်မှာအာယုံဆိုင်မှုဖိအားပေးရော့သွားချိန်မှာသူတို့ကပိုအန်ဒီယရှိလာတဲ့ပုံစံမျိုးနဲ့ပြန်စုစည်းတိဆောက်ခဲ့ကြတာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်အစအကျန့်ဖက်ဖွဲ့နဲ့တခြားအကျန့်ဖက်ဖွဲ့တွေနှိမ်နင်းမှုတွေတိတိတသာအောင်မြင်မှုရနေတာမို့ကဘာတလောအကျန့်ဖက်တိုက်ခိုက်မှုတွေနဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်တေဆွန်ရသူအခြေအတွက်ကျဆင်းလာတာသုံးနှစ်ထဲရောက်နေပြီဖြစ်ပါတယ်
။အီရန်ကသူ့ရဲ့ဩဇာကြီးတဲ့ Islamic Dollar ရဲ့အဆောင်တပ်ဖွဲ့နဲ့အတူတိုက်ခိုက်ရာမှာတုံ့ပို့အတွက်ကလေးစစ်သားတွေကိုလေ့ကျင့်ပေးနေတဲ့ပြည်သူစစ်တွေကိုအထောက်အကူပံ့ပိုးပေးနေတဲ့စီးပွားရေးဆိုင်ရာကွန်ရက်အဖွဲ့ကိုအင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ်။Basic Cooperative Foundation လို့သိကြတဲ့အဲ့ဒီကွန်ရက်အဖွဲ့ရဲ့ကုမ္ပဏီပေါင်းအနည်းဆုံးအခု20အတွက်တန်ခတ်ပိတ်ပင်လိုက်တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဟာဒေါ်လာဘီလီယံပေါင်းများစွာကိုထိန်းချုပ်ထားပြီးသူတို့ပိုင်ရှင်အစ်စ်တွေကိုဖုံးကွယ်ထားတယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီး Steve Mnuchin ကပြောပါတယ်။အဲ့ဒီကုမ္ပဏီတွေဟာအီရန်ရဲ့ကားလုပ်ငန်းတပ်ထုတူဖော်ရေးနဲ့သစ်လုပ်ငန်းတွေကိုလုပ်ကိုင်နေကြတာဖြစ်ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီဝီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Skretner Bugna ဟာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ Miss Bugna ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်တွင်အောက်တိုဘာလ၁၂ရက်နေ့ကနေပြည်တော်မှာဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိတ်နဲ့ချီတဲ့ရိုညာဒုက္ခသည်တွေနေရပြန်ရေးကိစ္စရခိုင်ပြည်နယ်အချက်တဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေပြန်မြန်မာအစိုးရနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးလို့ပူးပေါင်းဆောင်ရွက်နိုင်မယ့်ကိစ္စတွေကိုဆွေးနွေးခဲ့တာပါ။အထူးကိုယ်စားလှယ် Miss Bugna နဲ့အဖွဲ့ဟာအောက်တိုဘာ14ရက်တနင်္ဂနွေနေ့တုန်းကတော့စစ်တွေမှာရခိုင်ဝန်ကြီးချုပ်ဦးညီပုလူကယ်ပြန်ဒုဝန်ကြီးဦးစုအောင်ပြည်내ဝန်ကြီးတွေနဲ့တွေ့ဆုံခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်စိုးတင့်နိုင်နဲ့လည်းတွေ့ဆုံခဲ့တာပါ။ဒါရုချေပြုအရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ကြောက်တော်မျိုးကပိတ်သိမ်းပီတာ IDB စခန်းတွေကိုတွားရောက်လေ့လာခဲ့ပြီးတော့ဒေတာကန်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။တနင်္လာနေ့မှာတော့ Miss Bugna ဟာမောင်တော်မျိုးကိုတွားရောက်ပြီးတော့အဲ့ဒီမှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်။ Miss Bugna ဟာဂျူနာရဲမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်ခဲ့ပြီးသူ့ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်အတွင်းတမတော်ကာကွယ်ဦးစီးချုပ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ငြိမ်းချမ်းရေးဘာသာရေးလူမှုရေးနိုင်ငံရေးသက်ဆိုင်ရာအဖွဲ့အစည်းတိတိကပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံလက်ရှိအခြေအနေကိုလေ့လာအကဲခတ်ခဲ့တာဖြစ်ပြီးတော့အခုလာရောက်မှုကဒုတိယအကြိမ်ဖြစ်ပါတယ်။
မကွေးတန်းဒေသကြီးအတွင်းအော်တိုဘားလ16ရက်အင်္ဂါနေ့က F7 အမျိုးအစားတပ်မတော်တပ်လေယာဉ်နှစ်စင်းပြက်ကျခဲ့တဲ့အတွက်လေယာဉ်မှု2ဦးအပါအဝင်စုစုပေါင်း3ဦးသေဆုံးခဲ့ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအော်တိုဘား16ရက်နေ့မနက် 6:20 မိနစ်လောက်အချိန်မှာမကွေးလေတပ်က F7 တပ်လေယာဉ်အမျိုးအစား4စီးလက်ကျင့်ပြန်တပ်မှုတွေလုပ်ခဲ့တဲ့အကြောင်းအဲ့ဒီထက်ကနှစ်စီးဟာရာသီဥတုဆိုးရတဲ့အတွက်ပြက်ကျသွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ဆိုပြီးပြည်ထောင်စုကထုတ်တဲ့MiG-21 အမျိုးအစားနဲ့အတူမောင်းသူတယောက်ထဲသာစီးလို့ရတဲ့ဒီ F7 လေယာဉ်တွေကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာဖြစ်ပါတယ်။တည်ဆုံသွားကြတဲ့တိုက်လေယာဉ်မှုတွေကတော့ဘူဂျီဟိန်းသူအောင်နဲ့ဘူဂျီဖြိုးမောင်မောင်တို့ဖြစ်ကြပါတယ်။မြို့မှုမြို့စပုတ်ချောင်းအနီးမှာပြက်ကျခဲ့တဲ့လေယာဉ်ကြောင့်မြို့မှုမြို့နဲ့အမတ်လေးရက်ွက်အေးတရာလန်းနေငါးရန်ကျောင်းသူမတ်တွယ်စင်ကြီးဟာလေယာဉ်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတည်ဆုံသွားခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။
American ပြည်တော်စု Florida ပြည်နယ်မှာပြင်းအဆင်က Hurricane မုန်တိုင်းတက်ခတ်သွားတဲ့အတွက်ကန်ယူရန်ကမြို့ငယ်လေးတစ်မြို့မှာနောက်ထပ်လူ2ယောက်သေဆုံးခဲ့တယ်ဆိုတာကိုအတည်ပြုနိုင်ခဲ့တယ်လို့ Mexico Beach မြို့တော်ဝန် LKT ကအင်ကာနေမှာပြောကြားလိုက်ပါတယ်သေဆုံးသူတွေဟာအင်ဒိန်ကအမျိုးသားအလူနဲ့နောက်တအိမ်ကအမျိုးသမီးတူဖြစ်ပြီးသူတို့ဟာဘေးလွယာရှောင်ပြီးထွက်မသွားခဲ့သူတွေဖြစ်တယ်လို့မြို့တော်ဝန်ကပြောပေမဲ့သူတို့နာမည်တွေကိုတော့ထုတ်မပြောပါဘူးအခုလိုသေဆုံးသူ2ဦးထပ်ပြီးတော့အတည်ပြုနိုင်ခဲ့တဲ့အတွက် Mexico Beach နဲ့နောက်ထပ်မုန်တိုင်းအပြင်းထန်ဆုံးခ ံရတဲ့ပနမစီတီမြို့တွေပါပါဝင်တဲ့ဘေးကောင်တီဒေသမှာတည်ဆုံးသူအားလုံးစုစုပေါင်း12ဦးရှိသွားပါပြီ။ဒီဒေသတစ်ခုလုံးပျက်စီးအောင်ဝန်းမှုခဲ့တဲ့ Hurricane Michael ဟာ American ပြည်ထောင်စုမှာတိုက်ခတ်ခဲ့တဲ့ Hurricane မုန်တိုင်းတွေထဲမှာအားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်။ Florida မှာတည်ဆုံးသူစုစုပေါင်း16ယောက်ရှိကြောင်းအတည်ပြုနိုင်ခဲ့ပြီးတော့ Virginia, Georgia နဲ့ North Carolina ပြည်နယ်တွေမှာတော့10ဦးတည်ဆုံးခဲ့ရတာဖြစ်ပါတယ်။
ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ညမှာထွက်မဲ့ကနန်း6လုံးပါမီဂါမီလီယံလို့ခေါ်တဲ့တန်ပေါင်းများစွာပါဝင်တဲ့ TJ ရဲ့စုချင်းငွေဟာဒေါ်လာ669တန်အထိရှိသွားပြီဖြစ်တာကြောင့်ဒီ ठी ကိုပောက်တဲ့သူဟာနေရင်းချင်းတန်ပေါင်းများစွာကျော်ဝတ်သူတူဖြစ်လာမှာပါ။သတင်းပတ်ဆက်ရပါကြဘယ်သူမှပောက်ခဲ့ခြင်းမရှိတာကြောင့်မီဂါမီလီယံ ठी ရဲ့စုချင်းငွေဟာအရင်ကအများဆုံးဖြစ်ခဲ့တဲ့ဒေါ်လာတန်ပေါင်း656တန်းကိုကျော်လွန်ပြီးအများဆုံးစုချင်းငွေအဖြစ်စံချိန်တင်သွားခဲ့တာဖြစ်ပါတယ်။ဒီဆောင်ကိုဒေါ်လာဒေါ်လာတန်ဖိုးရှိတဲ့မီဂါမီလီယံထီကိုအမေရိကန်ပြည်ထောင်စုအတွင်းကပြည်내ပေါင်း54ပြည်내အပါအဝင်ဝါရှင်တန်ဒီစီနဲ့ Virgin Island တို့မှာရောင်းချတာဖြစ်ပြီးတစ်ပတ်မှာ2ကြိမ်ထိပေါက်စင်ထွက်လေ့ရှိပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုတော့ခင်မြတ်တက်နဲ့ကိုဇော်ဝင်းနဲ့တို့ကြီးညာခဲ့တာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေတိတ်နဲ့ချီပြီးတော့ရှိနေတဲ့အချိန်မှာမိန်းကလေးတွေလူကုန်ကူးခံရပြီးတော့လိန်လုပ်ငန်းမှာအတုံးချခံရတာတွေရှိနေတယ်လို့လူငယ်တွေအနေနဲ့လည်းငါးဖမ်းလုပ်ငန်းမှာရောင်းစားခံရတယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကအင်္ဂါနေ့တုန်းကကြေညာပါတယ်ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးချက်တဲမှုတွေကြောင့်လူပွဲစားတွေရဲ့ကောင်းမွန်ဖြစ်တာကိုခံနေကြရတယ်လို့ပြောပါတယ်ဒီကြောင့်တော်လလတန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်အောက်ဂုလကစတင်ထွက်ပြေးခုံလုံခဲ့ကြတဲ့ရူဝင်ဂျာဒုက္ခသည်တွေ9သိန်းအနည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာ50ရာခိုင်နှုန်းရှိပြီးမိသားစု6စုတိုင်းကြစီမှာတစုဟာမိခင်ဦးစီးတဲ့အိမ်တောင်ဖြစ်တဲ့အတွက်ကော့ခ်ဆစ်ဘဇားရှိဒုက္ခသည်စခန်းတွေမှာရူဝင်ဂျာအမျိုးသမီးတွေဟာဘေးအန္တရာယ်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးဖူလုံမှုတွေအတိကအကဲဆတ်မှုတွေရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်စခန်းတွေမှာမိန်းကလေးငယ်တွေဟာအများဆုံးလူကုန်ကူးခံကြရတာဖြစ်တယ်လို့ IOM ခေါ်ကုလသမဂ္ဂရဲ့နိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာအဖွဲ့ကြီးရဲ့ပြောခွင့်ရဂျိုဝဲမီလ်မန်ကဂျနီဗာအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့ပါတယ်
။ Young girls sold into forced labor are the largest group of trafficking victims identified
by ကုလသမဂ္ဂ IOM ရဲ့ထုတ်ပြန်ချက်အရဘင်္ဂလားဒေ့ရှ်ရိုဟင်ညာဒုက္ခသည်စခန်းတွေမှာအတင်းအဓမ္မလှုပ်အပ်ပေးခိုင်းစေခံရတဲ့လူကုန်ကူးခံရသူတွေအနေနဲ့မိန်းကလေးတွေအများဆုံးဖြစ်ပါတယ်။ပဋိပက္ခဖြစ်ပွားပြီးတနေ့ကြာကြာကာလအတွင်းရိုဟင်ညာဒုက္ခသည်အရေးအတွက်အခါအခုတသန်းနီးပါးရှိနေပါပြီ။ဒုက္ခသည်စခန်းတွေမှာမိသားစုဝင်ငွေရှာဖွေနိုင်ဖို့တခြားနည်းလမ်းတွေမရှိတဲ့အတွက်မိသားစုတွေဟာကြံရမရဖြစ်ကြပြီးသူတို့သမီးတွေကိုအန္တရာယ်ရှိတဲ့လုပ်ငန်းတွေမှာသွားရောက်လုပ်ကင်စေခဲ့ကြပါတယ်
။ခုလိုဒုက္ခသည်စခန်းအပြင်မဲ့မှာဘာရောက်လုတ်ကင်ရခြင်းဟာစခန်းတွင်းမှာဝင်ငွေရနိုင်တဲ့အလုတ်ကင်တွေနေပါပြီးဘာမှလုတ်ကင်စားတော့လို့မရနိုင်တဲ့အတွက်လိန်လုံငန်းနဲ့ငါးဖမ်းလုံငန်းတွေမှာအလုတ်ချိန်ကြာပြီးလစာနည်းနည်းနဲ့အတိအဓမ္မခိုင်းစေခံကြရတာဖြစ်တယ်လို့ရိုဟင်ဂျာအမျိုးသမီးတွေရဲ့ပြောပြချက်ကိုလည်း IOM ပြောခွင့်ရမစ္စတာမီလ်မန်ကပြင်ပြခဲ့ပါတယ်ခုလိုလူကုန်ကူးခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရန်တုံးနဲ့ပတ်သက်လို့လေ IOM ရဲ့ပြောခွင့်ရမစ္စတာမီလ်မန်က
Our latest figures show that women and girls lured into situations of forced labor account for 2/3 of those who received support from IOM and Cox's
နောက်ဆုံးကင်းကနန်းနေအရာအတင်းအဓမ္မလိုအပ်ပေးခိုင်းစေခံကြရတဲ့အခြေအနေတွေမှာရောက်ရှိနေတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့သုံးပုံတစ်ပုံဟာအရင်ကယ်ဆယ်ခံခဲ့ရပြီးထွက်ပြေးလွတ်မြောက်ခဲ့ကြတဲ့သူတွေဖြစ်ပြီးတော့ Cox's Bazaar မှာ IOM ရဲ့အထောက်ပံ့တွေကိုရနေကြသူတွေဖြစ်တာတွေ့ရပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေနောက်ထပ်ဆရာခိုင်တော့ဟာလဲလိန်လုံငားမှာခေါင်းမုံဖြတ်ခံနေရတာကို IOM ကတွေ့ခဲ့ရပါတယ်
။ဒါအပြင် Cox's Bazaar ရှိဒုက္ခသည်စခန်းတွေမှာရူဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေတနေ့တနေ့60အထိထွက်ပြေးဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်လုံခြုံရေးဌာနတွေကဟန်တာခဲ့ကြရတဲ့အကြောင်းနဲ့ထွက်ပြေးဖို့ကြိုးစားသူတွေကိုစစ်ဆေးမေးမြန်းရမှာထွက်ပြေးပေမဲ့ဘယ်သူနဲ့တွေ့မလဲဘယ်ကိုသွားမလဲဆိုတာကိုတည်တည်ချာချာပြောနိုင်ခြင်းရှိကြပဲလူကုန်ကူးသူတွေတင်ပေးတာကိုဖြေကြားကြတာတွေ့ရတယ်လို့လေဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်ခုလိုလူကုန်ကူးခံကြရသူတွေနဲ့ ရိုဟင်ဂျာအမျိုးသားတွေနဲ့ယောက်ျားလေးငယ်တွေလည်းပါဝင်ကြောင်းမစ္စတာမစ်မန်ကပြောပါလေ
IOM experts stress that adult men and boys are also the target traffickers.
ရေအမျိုးသားတွေနဲ့ယောက်ျားလေးတွေကိုလည်းလူကုန်ကူးသူတွေကပြစ်မှတ်ထားတာတွေ့ရပြီးသုံးဦးမှာတဦးကြစီဟာအတင်းအဓမ္မခိုင်းစေခံရတဲ့အခြေအနေရောက်တာကို IOM အရာရှိတွေကတွေ့ခဲ့ရပါတယ်။အများစုကဒေသခံငါးဖမ်းသမားတွေထံမှကြွေးတင်ကြွန့်ဖြစ်ကြရတဲ့အခြေအနေရောက်တာကိုလည်းတွေ့ခဲ့ရပါတယ်
။ဒါ့အပြင်ရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေနဲ့ပတ်သက်လို့လူကုန်ကူးသူတွေဟာမသိနားမလည်ကြတဲ့ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအလုတ်ကိုင်းပေးမယ်ပိုကောင်းတဲ့ဘဝကိုပို့ပေးမယ်ဆိုတဲ့ဂရုတွေနဲ့ဖြာယောင်သွေးဆောင်ခဲ့ကြတဲ့အကြောင်းနဲ့တချို့တွေကအန်ဒီယေကိုမသိကြပေမဲ့တချို့တို့ကတော့အန်ဒီယေရှိမှတည်တည်ကြီးနဲ့မိသားစုတစုလုံးရဲ့စားဝတ်နေရေးဖူလုံရေးတွေမိသားစုဝင်တဦးကအနစ်နာခံမယ်ဆိုပြီးကြံရမရလှုပ်ဆောင်ကြရတဲ့ဘဝရောက်ကြတာအများပြားတွေ့ရတယ်လို့ Cox's Bazar ရှိ IOM ကာကွယ်လုံခြုံရေးအကြီးအကဲဒီနပါမကိုကိုးကားပြီးတော့လေIOM ပြောခွင့်ရကရှင်းပြခဲ့ပါတယ် IOM ဥဆောင်တဲ့အဖွဲ့ကစခန်းတွေမှာသွားရောက်စစ်တမ်းကောက်ခံရမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအိမ်အကူဒါမှမဟုတ်ဟိုတယ်တန်ရှင်းရေးတွေအဖြစ်ငှားရမ်းမယ်လို့ဖြားယောင်းပြီးပြည်ထစာလုပ်ငန်းတွေမှာအတင်းအဓမ္မလုတ်ကင်ခိုင်းတာတွေတွေ့ရတဲ့အကြောင်းနဲ့ရူရင်ဂျာအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းရှာဖွေရမှာအခွင့်အလမ်းတွေဟာတိတ်ကိုနှဲပါတဲ့အတွက်ကြောင့်လိန်လုံကားမှာအခကျင်းဝေကိုလေပုံမှန်စည်းမရပဲသူတို့တွေဟာလွန်စွာအနှိမ်ခံကြရတယ်လို့ IOM ကပြောပါတယ်ပြီးခဲ့တဲ့နှစ်ကပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတောင်းကနေအခြေအနေဖြစ်နေတဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကယ်ဆယ်ရေးအဖွဲ့တွေကပထမပိုင်းမှာစာနာရိတ်ခါနဲ့ခုတ်ကိုးစရာဖူလုံရေးအတွက်ဦးစားပေးနေရတဲ့အတွက်လူကုန်ကူးမှုကိုတည်တာတဲ့ပြဿနာဖြစ်မမြင်ခဲ့ပေမဲ့လို့လေလူကုန်ကူးခံရမှုတွေဟာတနေ့တခြားတိုးလာတဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့တိတိယောက်ယောက်နှိမ့်နှိုင်ဖို့လေစူးစမ်းတင်တယ်လို့ IOM ကတိုက်တွန်းခဲ့ပါတယ်ရှင်
။မကွေးတိုင်းစစ်ဌာနချုပ်က F7 တိုက်လေနစီအော်တိုဘလာ16ရက်နေ့မနေ့ကမနေ့9နာရီကျော်မှာပြက်ကျခဲ့ပြီးတော့အဲ့ဒီမှာလေရင်မောင်းသူ2ဦးသေဆုံးခဲ့ပါတယ်။လူနေအိမ်ပေါ်ကိုလေရင်ပိုင်းစားတချို့ပြုတ်ကျခဲ့တာကြောင့်ငါးရန်ကြောင်းသူတူလေတည်ဆုံးခဲ့ရပါလေဒီအကြောင်းပြေဆုံးကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတော့မအေးမှာရှင်းပြပါလိမ့်မယ်ခင်ဗျာ
မကွေးတိုင်းစစ်ဌာနချုပ်ကနေလေးကျင့်မောင်းနေခဲ့တဲ့မြမတက်မတော်ရဲ့ F7 တိုက်လေရင်နစီးဟာလေးကျင့်ပြန်တမ်းမှုတွေလုပ်ခဲ့ပြီးမကွေးလေတပ်စခန်းကိုပြန်လာစင်မှာပြက်ကျခဲ့တာကြောင့်လေယာဉ်မှု2ဦးလုံးတည်ဆုံးသွားခဲ့တာပါလေယာဉ်မှု2ဦးလုံးဟာလေထီးတွေပွင့်ရက်နဲ့ပဲတည်ဆုံးသွားခဲ့ပါတယ်မကွေးတိုင်းမင်းဘူးမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့လေရင်ပြက်ကျတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါရစ
ေ။မင်းမူးမျိုးစပေါ့ချောင်းတဲ့ကိုတပီးပြက်ကြတယ်။အနောက်မင်းမူးသကူးမျိုးနဲ့တနတ်မင်းမူးကြီးရွာရဲ့အနောက်ဘက်ပေါ့။အဲကျွင်းအမှတ်1220ကျွင်းနဲ့မှာတပီးပြက်ကြတယ်ပေါ့။အဲငါကတော့ကျွန်တော်တို့တပီးလေးပြက်ကြတယ်မှန်တယ်။ဒါပေမဲ့ဟိုနားမှာတပီးဒီနားမှာတပီးနှစ်ပီးပြက်ကြတာပေါ့နော်။ဟိုဂျန်ဒီလောက်ပဲဖြစ်ကြတာပေါ့။အဲကျတော့ကျွန်တော်တနတ်မင်းမူးကျွင်းနဲ့မှာကြတယ်လေရင်ကတော့လေရင်အပိုင်းစားတွေအားလုံးကတော့ပြန်တွေ့တယ်။သို့တော်လည်းပဲအဲမှာတော့ဟိုတခြားဒေသခံပြည်သူတွေထိခိုက်တာမရှိဘူးပေါ့။ကိုင်းကျင်းမြင်ထဲမှာကြတာဆိုတော့ကြီးကတော့ပွင့်နေပြောတယ်လေ။ကြီးကတော့နှစ်ခုလုံးပွင့်နေလို့ပြောတယ်။အဲဒါပေမဲ့ဟိုနှစ်ယောက်လုံးနေတာပါပဲ
။စပုတ်ချောင်းအနီးမှာပြက်ကျခဲ့တဲ့လေရင်အစိတ်ပိုင်းတွေဟာအနီးနားကလူနေအိမ်တွေပေါ်ကိုကျခဲ့တဲ့အတွက်စာစုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကျခဲ့ပြီးလေရင်အပိုင်းစားတွေထိမှန်တာကြောင့်ငါးရန်တောင်းသူတို့ကလည်းတေဆုံးသွားခဲ့တဲ့အကြောင်းလေရင်ပြက်ကျတဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတို့ဖြစ်တဲ့ဦးဝင်းချိုကလည်းပြောပြပါတယ်
။အဲအကြောင်းအရင်းထိပြီးတော့ကြတော့စပေါ်ချောင်းကျွန်တော်မင်းမေတောင်မလာစပေါ်ချောင်းတောင်းနေတော့မကြ။အဲ့မှာလေဦးကတော့ဝန်ကြီးကြီးရယ်။အကြောင်းအရင်းတိုက်ပြီးတော့အောက်ကျတယ်ပေါ့ပေါ့။အဆောင်အလာတွေကလည်းပြင်းပြင်းလေးနေတယ်ကလေးလေးကပုံမှာအကြံတယ်။အဲကလေးလေးကဆေးရုံပြန်တယ်။ဆေးရုံကတော့ဆုံးသွားတယ်။
တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်အရအော်တိုဘာလ16ရက်နေ့မနေ့6:20အချိန်ခန့်မှာမကွေးလေတပ်က F7 တိုက်လေရင်အမျိုးအစား၄စီးလေ့ကျင့်ပြန်တမ်းမှုတွေလုပ်ခဲ့ကြောင်းအဲ့ဒီထဲက2စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြက်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်။တိုက်လေရင်ပြက်ကျတာကြောင့်လေယာဉ်မှုတွေဖြစ်တဲ့ဗိုလ်ကြီးဟိန်းသူအောင်နဲ့ဗိုလ်ကြီးဖြိုးမောင်မောင်တို့တေဆုံးသွားခဲ့တယ်လို့ဆိုပါတယ်။မင်းဘူးမြို့စပော့ချောင်းနီးမှာပြက်ကျခဲ့တဲ့လေယာဉ်ကြောင့်မင်းဘူးမြို့အမှတ်၄ရပ်ကွက်ဧသာယာလန်းနေအဘဥဖိုးဖြူရဲ့တမီးငါးရန်ကျောင်းသူမတ်သွေစင်ငိမ့်ဟာလေရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်ဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဆိုပါရယ် ပြီးခဲ့တဲ့အေဘီလာတော့ကလည်းတောင်ကိုလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့F7လေယင်ဟာဆက်ချုပ်ရင်းပြီးပြတ်ကျခဲ့ပါတယ်။လေယင်ပေါ်မှာပါသွားခဲ့တဲ့လေယင်မှုဗိုလ်မှုအာကာဝင်းဟာတက်မတော်စေယုံကိုပို့ဆောင်စင်ပါပဲ။အသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်အေးခင်မှာဆိုဗီယက်ပြည်တော်စုကထုတ်ခဲ့တဲ Tamarale Tolo Nidaba, bigger than Natal Sakuna Kuni, the Jemala Rongale, Tamaro, Lizzy Lian, G4 the Zinha, Earita, Yakin Bine Nezanama, Jetta Dongabare, Tabi, Natal Sakuna Kuni, Jona Dreama, Yen Yogani, Yango Mugo Pianzalare, YA Amusa, Tamaro, Bosa Yiliha, Pile Dreama, Pietta Gabi, Mari Pietta Muja, Lutia Nasana Ute Songabare, Natal Sakuni Dringale, Tamaroli, Alasa, Te Uposa Yilian Ziha, Nibiro Lizagani, Tema, Tacho Yemi Pietta, Mila Dongaraja, Lian Boma Pararedu, Sitting Ute Songabare, Tamaro Silly in the Sea, Pietta Mune Pataluro,
တမရော်တရင်မှန်ပြန်ကြရေးဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပြီမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်ငင်းကြရေးထိပ်သီးဆွေးနွေးပွဲဒုတိယနေ့ကျင်းပတဲ့အခါမှာနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေရရှိဖို့လိုအပ်နေတဲ့ချက်တွေကိုဆက်ပြီးတော့ဆွေးနွေးခဲ့ပါတယ်အဲဒီမှာပြည်တော်စုကခွဲမထွက်ရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အရေးကိုလာမယ့်နိုဝင်ဘာလကျမှပဲဆုံးဖြတ် ီကြောင်းဖီယိုမြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောဆက်ပြောပြပါလိမ့်မယ
်။စူဝတ်တက်မရွန်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကထိပ်သီးခေါင်းဆောင်တွေအစည်းအဝေးကိုအင်္ဂါနေ့မှာဆက်လက်ကျင်းပရမှာတော့အရင်နေ့ကဆွေးနွေးဖို့ကြံရှိနေတဲ့ခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးတခုတည်းသောတက်မရော်ဖွဲ့စည်းရေးနဲ့အထွေထွေဌာနတွေကိုဆက်လက်ဆွေးနွေးခဲ့ကြပါတယ်ခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိုလာမယ့်လမှာမူတခုချမှတ်နိုင်ရေးအတွက်သဘောတူခဲ့ကြကြောင်းပုံဝမျိုးသားလွတ်မြောက်ရေးအဖွဲ့ဒုဥက္ကဋ္ဌဦးခွင်မြင့်ထွန်းကပြောပါတယ
်ဒီနေ့မှာတော့နိုင်ငံရေးဆိုင်ရာသဘောတူညီမျှနေရပြီလေကျွန်တော်ကိုပိုင်ပြတ်ထန်းခွင့်နဲ့ခွဲမထွက်ရဆိုတဲ့အနေနဲ့ပတ်သက်ရင်ဆက်ပြီးညနေဘူးအစီအစဉ်လေးကိုကျွန်တော်တို့ကချမှတ်နိုင်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာလအတွင်းမှာအစိုးရဘက်ကလည်းအစီအပြုချက်၃ချက်ကိုရအောင်ရှာဖွေဖို့ကျွန်တော်တိုင်းနိုင်ငံကတော်လှန်ရေးဖွဲ့စည်းပြီးဘက်ကလည်းခွင့်မထွေရင်လည်းကိုယ်ပိုင်ပြတ်တာမှလည်းပတ်သက်တဲ့အစီအပြုချက်၃ချက်ကိုရှာဖွေဖို့အဲဒီ၃ချက်စီပေါ့သူဘက်ကိုယ်ဘက်၃ချက်စီစုစုပေါင်း6ခုစာနေပြီးတော့မှတစ်ခုတည်းဖြစ်အောင်ပြန်ပေါင်းပြီးတော့ဒီအနေနဲ့ရယူနိုင်ဖို့အဲ့ဒါကိုအစီအစဉ်ချမှတ်ခဲ့ပါတယ်
တခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုတော့ဒီနေ့ကစတင်ပြီးဆက်လက်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်နိုင်ခဲ့ကြောင်းလည်းဦးခွင်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီတခုတည်းသောတက်မတော်ထားရှိရေးကိစ္စနဲ့ပတ်သက်ရင်ကျွန်တော်တိုင်းနာလက်နက်ကိုင်တော်လိုင်းဖွဲ့စည်းပြီးနေနေရတော့ပြည်တော်စုမှာတက်မတော်ကတခုတည်းသောတက်မတော်ရှိရမယ်ဆိုတဲ့ဟာကိုဒါ international practice ဖြစ်တဲ့အတွက်ဒါကိုကျွန်တော်လက်ခံတယ်။ NGO ရဲ့ပြဋ္ဌာန်းချက်မှာပါတာတော့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောပြည်တော်စုတက်မတော်လို့ပါ။ဒါဒီတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့ဒီတော့တက်မတော်ဆိုတဲ့အပေါ်မှာဒိဋ္ဌိဖွင့်ဆိုပြီးတော့နှစ်ဖက်ဆွေးနွေးနိုင်ဖို့တခုတည်းဆိုတော့တက်မတော်ဆိုတာကိုလည်းတွေ့မြင်ကိုမြင်တာဆွေးနွေးကြဖို့ဒါကျွန်တော်စပေါ်တူကြပါတယ်တခုတည်းဆိုတော့တက်မတော်နဲ့ဒီအစီအပြတ်ခံကြရတိုင်းသားလူမျိုးပေါင်းစုံပေါင်းတော့ဒီတော့ဒီတက်မတော်ကိစ္စတွေဆွေးနွေးဖို့တော့ကျွန်တော်အစမှတ်အနေနဲ့ဒါဆုံးဖြတ်ပြီးရပြီဖြစ်ပါတယ်
နိုဝင်ဘာလအတွင်းပြန်လည်ကျင်းပမဲ့အစည်းအဝေးနဲ့လာမယ့်27ရာစုပင်လုံးသတ္တုထအစည်းအဝေးအတွက်ကိုလက်ရှိထိပ်သီးဆွေးနွေးပွဲဖြစ်မြောက်အောင်တာဝန်ယူခဲ့တဲ့အစိုးရဘက်ကဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့အဖွဲ့နဲ့တိုင်းရင်းသားတွေဘက်ကဘဒိုစောခွေထူဝင်းခေါင်းဆောင်တဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ကြောင်းအထွေထွေကဏ္ဍမှာဆုံးဖြတ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားမှုချုပ်ဦးစော်ထေကဒီဆွေးနွေးပွဲအပေါ်အခုလိုပြောပါတယ်
ဒီနေ့ဒီလိုဆုံးဖြတ်ချက်ကတိကျတဲ့ guideline ပေးထားပြီးစက် guideline ကျွန်တော်တို့ဟိုပေးလိုက်တယ်ဘလို့ဘလို့လုပ်ဆိုတာကိုတန်းညာလိုက်တယ်အဲ့ဒါကိုကျွန်တော်တို့ဆက်ပြီးတော့လုပ်မယ်တက်တဲ့ခါမှလည်း timeline တိကျတယ်ကျွန်တော်တို့သတ်မှတ်ထားတယ်အဲ့တိုင်းဝင်အောင်ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးမယ်
တခုတည်းသောတက်မတော်ဖြစ်ရေးဆိုတာမှာအရင်ကမဆွေးနွေးနိုင်ပဲရှိနေရကအခုအခါမှာတော့စတင်ဆွေးနွေးနိုင်မဲ့အချက်ကိုရရှိလာကြောင်းလည်းထည့်သွင်းပြောကြားပါတယ်ဒီကနေ့ဆွေးနွေးပွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တော့မတက်ရောက်ခဲ့ပါဘူးဒီကနေ့နောက်ဆုံးရက်အဖြစ်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်ပါဝင်ပြီး ပုံပွင့်လင်းလင်းဆွေးနွေးနိုင်တာကြောင့်အရင်ကကိုယ်စလဲတွေနဲ့သာဆွေးနွေးခဲ့ကြတာမျိုးတဲ့ပုံပုံထီရောက်ကြောင်းလဲသုံးသပ်ကြပါတယ
်အဲ့ဒါကတော့မနေ့တော့ကနေပြီးတော့မှကျင်းပခဲ့တဲ့ငင်းငန်းရေးထိပ်သီးဆွေးနွေးပွဲရဲ့ဒုတိယနေ့လည်းဖြစ်နောက်ဆုံးနေ့လည်းဖြစ်တဲ့ဆွေးနွေးပွဲမှာထူးခြားချက်တွေပါလဲရှိသလဲဆိုတော့ကိုမိုးစောသတင်းပေးပို့ခဲ့တာပါအခုတစ်ခါတန်လွင်မြင့်နဲ့ဆန်တဲ့သတင်းတစ်ပုဒ်ကိုကြားပါမယ်တန်လွင်မြင့်ပေါ်ကပြည်နယ်3ခုမှာအကောင့်ထယ်ဖော်မဲ့ရေကာတာစီမံကိန်း6ခုကြောင့်ဒေသခံလူထုအတွက်နစ်နာဆုံးရှုံးမှုတွေဖြစ်လာနိုင်သလိုသဘာဝပတ်ဝန်းကျင်နဲ့ဇီဝမျိုးစိတ်တွေအပြင်တိုင်းရင်းသားမျိုးနွယ်စုတချို့ရဲ့ယဉ်ကျေးမှုဒလေတွေပါပျောက်ဆုံးသွားနိုင်တဲ့ချင်းချောက်မှုတွေရှိနေတဲ့အကြောင်းတန်လွင်မြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ဦးဆောင်လှူရှားသူတွေကနေ့လုံးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ကြပါတယ်ဒီရေကာတာစီမံကိန်းတွေကိုပြန်ပြီးတော့တုံ့တက်ဖို့လည်းသူတို့ကတောင်းဆိုခဲ့ကြပါတယ်ဒီအကြောင်းကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုယ်စော်ထက်ကပြောပြပါလိမ့်မယ
်တရုတ်မြန်မာပူးတွဲအကောင်အထည်ဖော်ဖို့2006ဖေဖော်ဝါရီ2ရက်ကလက်မှတ်ရေးထိုးခဲ့တဲ့ရေကာတာစီမံကိန်းတွေထဲမှာတန်လွင်မြစ်ပေါ်ကရေကာတာစီမံကိန်း6ခုလည်းပါပါတယ်လျှက်စစ်တာမဂါဝက်16,000ကျော်ထွက်မဲ့အဲ့ဒီစီမံကိန်း6ခုကကောင်းကျိုးတဲ့စိုးကျိုးပုံများနိုင်လို့ပြည်တွင်းပြည်ပကရင်းနှီးမြှောက်နှံသူတွေအဲ့ဒီစီမံကိန်းကိုဆက်ပြီးမလုပ်အောင်ကန့်ကွက်သွားမယ်လို့တန်လွင်မြေကြောင်းတက်လျှောက်လေးလာဆောင်ကြည့်ရေးအဖွဲ့ဒါရိုက်တာနန်းနှင်းကြီးကပြောပါတယ်အဲ့
ဒီတပ်ကြီးရဲ့ဒီကလာကြီးအများကြီးဆောက်ရတဲ့အခါအဲ့ဒီကြရကျိုးမြတ်ကြရဘယ်သူကကြကျမတို့ဒီသက်ခံရမျက်စိပိတ်နားပိတ်ခံရတယ်ဖြစ်ပေါင်း50ကျော်60ကာလအတွင်းမှာဒီရကတိုင်းပေါ့တန်မြစ်ပေါ်မှာဒီကတိုင်းဆောက်လုပ်ခဲ့လို့ရှိရင်ဘာလဲဖြစ်လာမလဲဆိုတဲ့သူတို့အချို့မသိကြကျမတို့အနေနဲ့တော့မဆောက်နိုင်ဘူးမဖြစ်နိုင်ဘူးပေါ့နော်ဖြစ်နိုင်ခြင်းနဲ့တရုတ်ကလည်းကျမတို့လေ့လာထားတော့ဖြစ်ရှင်တော်တော့ရှိနေတဲ့စီမံကိန်းတွေမှာတော်တော်များများလို့ဖြတ်သိမ်းလိုက်။ဖြတ်သိမ်းတဲ့မှာကျွန်တော်တို့မြန်မာနိုင်ငံထဲမှာတော့အဓိကထားတာကပြစ်မှတ်ထားတော့မှာဒါလည်းဆောင်အောင်ဖြစ်တယ်
တချို့တိုင်းသားမျိုးနွယ်စုတွေကတန်တွင်မြေကမ်းတက်လျှောက်မှာနေထိုင်ကြတာဖြစ်တဲ့အတွက်မြေသိမ်းမှုတွေဖြစ်လာခဲ့ရင်ဒေသခံတွေရဲ့ယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုနဲ့သဘာဝတရားတွေပါပျောက်ကွယ်သွားနိုင်တယ်လို့အနာဂတ်တန်တွင်ကြားပြည်နယ်ဘိုဟိုအလုံးမှုဆောင်ကော်မတီကနော်လူဒီကပြောပါရယ်ဒေသခံတွေနဲ့အကျိုးစီးပွားပရိပက္ခတွေလည်းဖြစ်လာနိုင်တယ်လို့သူကထောက်ပြပါရယ
်ကေယာကရီဆိုဆက်လုံးဝမရှိဘူးတက်တက်ပဲရှိတယ်လောပိတာရဲ့အလေးဆိုစတဲ့ပြီးတော့ဆောက်တဲ့ချိန်မှာဒီလောပိတာကိုလုံချုံရေးတောင်းယူပေးဖို့တက်ကိုထားတယ်ပေါ့နော်အဲ့ဒီတက်တဲ့ချိန်အရင်ကမရှိခဲ့ဘူးဆိုတော့ကျွန်တော်တို့နားလဲတာဒါတကယ်လို့ရေကတာတင်ဆောက်လို့ဆိုစတဲ့ဒီရေကတာလုံချုံရေးအတွက်တက်စကန်တော့ထားမှာပဲဘလို့ဖြစ်လို့ထားမယ်ထားလို့ကြောင့်လို့ကျွန်တော်တို့ဒီနောက်ခံလဲစိုးရိမ်စရာဖြစ်တယ်ဆိုတော့တစ်ချိန်ချိန်မှာအနည်းစားဆုံးရှိတဲ့တိုင်းသားနဲ့နေကြတယ်ပဋိပက္ခအကျိုးစီးပွားပဋိပက္ခမဖြစ်နိုင်ဘူးကျွန်တော်တို့ပြောနိုင်ဘူး
ဒီတန်လွင်မြစ်ပေါ်မှာဘယ်နိုင်ငံကပဲရေကာတာဆောက်ဆောင်နိုင်ငံတကာအဖွဲ့အစည်းရဲ့အကူအညီနဲ့ကန့်ကွက်သွားမယ်အကြောင်းမြေကြောင်းကာဝယ်ဆောက်ရှောက်ရေးအဖွဲ့တွေကပြောပါရယ်တိဘက်နိုင်ငံမှာမြေဖျားကန်တဲ့တန်လွင်မြစ်ကမိုင်1,900ကျော်ရှည်လျားပြီးတရုတ်မြန်မာနဲ့ထိုင်းစတဲ့၃နိုင်ငံကိုဖြတ်စည်းပါရယ်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြစ်ထပ်ပိုင်းရေကာတာစီမံကိန်းကိုထပ်ပြီးဆောင်ရွက်ဖို့ကြိုးစားနေပါရယ်တန်လွင်မြစ်ခွန်းကအရှိတောင်အာရှမှာအခြေပြန်ဆုံးတဲ့လူဦးရေ9တန်းကျော်ကဒီမြစ်ခွန်းကိုအမိပြုပြီးနေထိုင်နေကြတာဖြစ်ကြောင်းပါခင်ဗျာ
အဲ့ဒါကတော့တန်လွင်မြစ်ပေါ်မှာတိဆောက်မဲ့ရေကာတာစီမံကိန်း6ခုကြောင့်ဒေသခံလူထုနဲ့သဘောပတ်ဝန်းကျင်ခြေနေတွေကိုထိခိုက်နိုင်တဲ့ဆိုပြီးတော့ဒီစီမံကိန်းတွေကိုပြန်လည်သုံးသပ်ဖို့တောင်းဆိုမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA American တန်မြန်မာပိုင်းရဲ့ပို့တဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်တန်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာမှာသတင်းဌာနတွေမှာဖော်ပြနေတဲ့အကြောင်းတွေနဲ့ Indian American Indian 3 နှုန်းနောက်တစ်ခါတည်းလေးလိုင်းဆွေးနွေးချက်တွေကိုလည်းကြားရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါ ခံယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပြည်ထောင်စုအမေရိကန်တံမြန်မာပိုင်းက2018ခုနှစ်အောက်တိုဘာလ18ရက်ပေါ်တဖူးနေ့မနက်ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48အပြင်လိုင်းလံမီတာ190 kHz 1505တို့ကလည်းတိုးချဲ့ထုတ်လွှင့်ပေးနေသလို VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထင်မှာဆိုရင်
ဒရင်းကြီးရဥပဒေကိုလိုက်ကူကဒရင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးဒရင်းလူလက်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒရင်းမီဒီယာဥပဒေမှာ
အဲ့ဒါကတော့မြန်မာနိုင်ငံရဲ့ဒရင်းမီဒီယာလောကဒီနေ့တွေ့ကြုံရတဲ့အခြေအနေတွေအကြောင်းအင်္ဂါညတည်းလေးလိုင်းဆွေးနွေးချက်ကိုခဏနေကြလို့ရှိရင်ထပ်ပြီးတော့ထုတ်လွှင့်ပေးဦးမှာပါဆောင်းမနားဆင်ကြပါအခုအဲ့ဒါတွေမတိုင်ခင်ဒီအမေရိကန်အီဒီယန်3နှုန်းနဲ့ကမ္ဘာဒရင်းလောကကမြန်မာအကြောင်းဆက်လာတယ်လေလာဖို့ရှိပါတယ်လောလောဆယ်တော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုကြားရမှာပါတူရကီနိုင်ငံက sorry အရေဗီယာကောင်စစ်ရုံးမှာထူးဆန်းစွာပျောက်ဆုံးသွားခဲ့တဲ့ sorry သတင်းတော့ဂျမေးကာရှိုဂီနဲ့ပတ်သက်ပြီးတော့တိထားသမျှကိုထုတ်ဖော်ပြောကြဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ္စာပက်ချလက်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအစ္စတန်ဘူမြို့က sorry ကောင်စစ်ရုံးတဲ့ကိုကာရှိုဂီဝင်ရောက်သွားတာကိုပဲနောက်ဆုံးတွေ့ခဲ့ရပြီးတော့သူပြန်ထွက်လာတာကမရှိပါဘူးဒီအကြောင်းဂျနီဗာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီဗီယိုသတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော်ခင်မျိုးသက်ပြောပြပါလိမ့်မယ
်အောက်တိုဘာလ2ရက်နေ့မှာသတင်းတော့ဂျမဲလ်ကာရှူဂျီပျောက်ဆုံးသွားခဲ့တာပါဒါပေမဲ့အောက်တိုဘာလ15ရက်တနင်္လာနေ့ကမှတူရကီသေမှုသေခင်ဆိုင်ရာစုံစမ်းစစ်ဆေးသူတွေ sorry ကောင်စီရုံးတဲ့ကိုဝင်ရောက်စစ်ဆေးဖို့အတွက်ခွင့်ပြုချက်ရခဲ့ပါတယ်အခုလိုခွင့်ပြုခဲ့တာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကကြိုဆိုလိုက်ပေမဲ့အခုရေပိုးပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ခါရှူချီပျောက်ဆုံးမှုအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေကိုပြည်ပြည်စုံစုံမြန်မြန်ဆန်ဆန်လုပ်ပေးဖို့ Sorry Arabia ကိုရောတူရကီကိုပါတိုက်တွန်းခဲ့တာပါ။ Sorry Arabia နဲ့တူရကီနှစ်နိုင်ငံစလုံးဟာလူသားမဆန်တဲ့ရက်စက်တဲ့လုပ်ရက်တွေကိုမလှုပ်ဆောင်ဖို့အတွက်ကုလသမဂ္ဂသဘောတူညီချက်ကိုလက်ခံထားတဲ့နိုင်ငံတွေဖြစ်တဲ့အတွက်နှိမ့်ဆက်ညှဉ်းပန်းတာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုအကာအကွယ်ပေးရမှာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမှာဖြစ်ကြောင်းလည်းမဟာမင်းကြီးကပြောပါတယ်။1963ခုနှစ်ဗီယက်နာသဘောတူစာချုပ်အရတန်တမာရေးဆိုင်ရာကင်းလွတ်ခွင့်ရှိပေမဲ့တော်ရီအရာရှိတွေအားလုံးကိုဒီကင်းလွတ်ခွင့်မပေးရတဲ့မဟာမင်းကြီးဘက်ချလက်ကလူလားတယ်လို့ဒီမှုနဲ့ပတ်သက်ပြီးတေမှုသေးရင်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေအားလုံးအနှောက်အယှက်မရှိအပြည့်အဝလှုပ်စီခြင်းနေတယ်လို့လဲမဟာမင်းကြီးရဲ့ပြောခွင့်ရရူပတ်ကိုဗစ်က VOE ကိုပြောပါတယ်
။ We hope the lifting of immunity is absolute so they can investigate.
ဒီလိုကင်းလွတ်ခွင့်လုံးဝမပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါမှစုံစမ်းသူတွေအတွက်သူတို့စစ်ဆေးခြင်းနာတွေနဲ့စစ်ဆေးဖို့လိုမယ်လို့ထင်တာတွေအားလုံးကိုစစ်ဆေးနိုင်မှာဖြစ်ပါတယ်။ကောင်စစ်ဝန်ရုံးထဲမှာနဲ့ကောင်စစ်ဝန်ရဲ့နေအပြင် CCTV မှာတွေ့ရတဲ့ကောင်စစ်ဝန်ရုံးတွေကထွက်သွားတဲ့ယင်တွေအားလုံးကိုပါစစ်ဆေးနိုင်မှာပါ။ဒါကြောင့်အခြေခံအဖြစ်စုံစမ်းသူတွေစုံစမ်းကျင်တာအလုံးကိုစစ်ဆေးနိုင်မဲ့သဘောပါ
။တရင်တော်ခါချူကြီးကကောင်စစ်ရုံးတဲဝင်သွားခဲ့တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားပေမဲ့အဲ့ဒီချိန်ကစပြီးသူ့ကိုမတွေ့ကြရတော့ဘူးလို့လဲကိုဗစ်ကပြောပါတယ်။ဒါကြောင့်ဒီတရင်တော်ဘာဖြစ်သွားတယ်ဆိုတာကို Sorry အာနာပိုင်တွေဘက်ကနေထုတ်ဖော်ပြောဆိုဖို့အတွက်တာဝန်ရှိတယ်လို့လဲပြောပါတယ်။ Sorry Arabia ဘက်ကဖြေကြားပြောဆိုဖို့နိုင်ငံတကာဝန်ဝန်ဖိအားပေးမှုတွေလည်းများလာနေပါတယ်။ရှိတဲ့တင်ပတ်သေး sorry arabia မှာကျင်းပမယ်ကြီးမားတဲ့ယင်းနည်းမြုံနှမ်းမှုဆိုင်ယာညီလာခံကိုမတက်ဖို့အတွက်ဆုံးဖြတ်ကြတဲ့ကုမ္ပဏီတွေလည်းတနေ့တခြားတိုးလာနေတာပါ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့အင်္ဂါနေ့မှာပဲ sorry arabia နိုင်ငံ Riyadh မြို့ကိုရောက်နေပြီး sorry bin Salman နဲ့ sorry ancient မင်းသား Mohammed bin Salman တို့နဲ့ဒီသတင်းတော့ပျောက်ဆုံးတဲ့ကိစ္စကိုဆွေးနွေးနေပါတယ်American သတင်းတွေမှာတော့သတင်းတောက်ခချိုကြီးကောင်စစ်ရုံးတဲလာခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဒီလိုတေဆုံးလာတာဟာသူ့ကိုစစ်ဆေးမင်းမြန်ရမှာလက်လွန်သွားတာကြောင့် Sorry အာနာပိုင်တွေဘက်ကထုတ်ဖော်ဝန်ခံဖို့အတွက်ပြင်နေတယ်လို့ရေးကြပါတယ်။ Sorry Ancient မင်းသားကိုဝေဖန်တဲ့စာရီရေးသားသူခချိုကြီးဟာ Washington Post မှာသူ့အမည်ဆောင်းပါးတွေရေးနေသူဖြစ်ပြီးသူက American ပြည်ထောင်စုမှာခိုးလုံနေသူဖြစ်ပါတယ်။ခချိုကြီးကကောင်စစ်ရုံးကနေသူ့ဟာသူထွက်သွားတာလို့ပြောဆိုပြီးသူအသက်ခံရတယ်ဆိုတာကို ဆော်ရီအာရေဗျဘက်ကအရင်တုန်းကညှင်းဆူခဲ့တာဖြစ်ပါတယ
်အခုတော့နိုင်ငံတကာသတင်းမီဒီယာထဲမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာပုံမပြည့်ဥကြော်စံတာနဲ့ကျွန်တော်တင်ပြပါမယ
်မြန်မာနိုင်ငံမှာတိုင်းရင်းသားသဘုံတွေနဲ့ညီညာရင်းရနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ Oliver Slow ရေးသားထားတဲ့ဆောင်းပါးကို South China Morning Post မှာဖော်ပြတယ်ပူပါမှာလှုပ်ဖို့စီစဉ်ခဲ့ပြီးအခုနေပြီးတော့မှလှုပ်နေတဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့အစိုးရဆွေးနွေးပွဲကိုအခြေခံရေးသားထားတာဖြစ်ပါတယ်မြန်မာပြည်ညီညာရေးဖြစ်စဉ်ဟာရခိုင်သမ္မတဦးသိန်းစင်လက်ထက်ကအလေးထားဂရုစိုက်ခံခဲ့ရပြီးတဲ့နောက်မကြာသေးမီနှစ်တွေအတွင်းရပ်တန့်နေခဲ့တယ်လို့စာရေးပါတယ်ဒီညီညာရေးဖြစ်စဉ်ဟာသူ့အစိုးရအတွက်ပထမဦးစားပေးဖြစ်တယ်လို့ NLD ရွေးကောက်ပွဲနိုင်ပြီးခါစားဒေါအောင်ဆန်းစုကြည်ပြောခဲ့ပါတယ်အလုံးပါဝင်တဲ့အပြစ်ခတ်ရဆွေးရေးလုပ်မယ်ညီညာရေးမရှိရင်တိုင်းပြည်အတွက်ဘာမှမလုပ်နိုင်ဘူးလို့လည်းထက်ကလည်းလည်းပြောခဲ့တယ်လို့ညွှန်းဆိုထားပါတယ်ဒါပေမဲ့အောင်မြင်မှုကအကန့်အသတ်နဲ့သာရှိခဲ့ပြီးမြောက်ပိုင်းဒေသမှာအထူးသဖြင့် KIA ကချင်တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ပွဲဆက်လက်ဖြစ်ပွားပြီး2017တိုက်ပွဲပြန်ဆချိန်ကစပြီးပြောရမယ်ဆိုရင်စီပြင်းစစ်ဆောင်တသိန်းကျော်ထိရှိလာခဲ့တယ်လို့ဆိုထားပါတယ်။ဒါပေမဲ့ခြားခြားပါပါကောင်းတာလေးတချို့ရှိခဲ့တာကတော့ MNSP မွန်အဖွဲ့နဲ့ LDU လောက်ဟုအဖွဲ့တို့ NCA လို့ခေါ်တဲ့ပြည်လုံးကျော်အပြည့်အစုံကိုလက်မှတ်ရေးထိုးခဲ့ခြင်းပဲဖြစ်ပါတယ်တဲ့။သို့တော်လည်းပဲ FBNCC ဆိုတဲ့မဟာမိတ်အစုကတော့MCA ဟာမြန်မာပြည်ညီညာရေးကိုတကယ်ဖော်ဆောင်နိုင်မှာမဟုတ်ဘူးဆိုပြီးလက်မှတ်ထိုးဖို့ညှင်းဆန်နေကြပါ MCA ကိုပြုပြင်ပြောင်းလဲလိုက်မယ်ဆိုရင်တော့လက်မှတ်ထိုးဖို့စဉ်းစားမယ်လို့ FBNCC ခေါင်းဆောင် GWSA ဝတ်တပ်ဖွဲ့ကပြောခဲ့ပါတယ်ပြီးခဲ့တဲ့မေလကနေအောက်တိုဘာအထိတိုင်းပြည်နှံလက်နက်ကင်တိုက်ပွဲ25ကြိမ်ဖြစ်ပေါ်ခဲ့တယ်လို့ MIPS ခေါ်မြန်မာညီညာလုံခြုံရေးအဖွဲ့ကဖော်ပြထားပါတယ်ညီညာရေးအကက်ဖြတ်ဆိုင်းဝန်ဆိုင်ကတော့အစိုးရနဲ့စစ်တပ်တို့ဟာငင်းကြမ်းရေးပြန်လည်သိမြင်ရတဲ့နိုင်ငံတကာဖိအားရောပါရေးကိုသာဦးစားပေးနေပြီးစစ်မှန်တဲ့ Federal ပြည်ထောင်စုဖော်ဆောင်ရေးကိုလက်ခံဖို့တော့ဝေးသေးတယ်လို့ပြောကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ MIPS အဖွဲ့က Morgan Michaels ကတော့တိုင်းရင်းသားအစုတွေပြည်ထောင်စုကခွဲမထွက်ဘူးဆိုတာသဘောတူလက်မှတ်ထိုးရင်အစိုးရနဲ့တပ်မတော်တို့ဘက်ကတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်သတိမှုကိုယ်ပိုင်ပြဋ္ဌာန်းခွင့် Self Determination ပေးဖို့စီနေပေမဲ့တိုင်းရင်းသားတွေကဒါသဘောမတူနိုင်ဖြစ်နေတယ်လို့ပြောပါသေးတယ်။နောက်တစ်ခုကတက်မတော်တစ်ခုရဲ့ထားရှိရေးဆိုတဲ့ကိစ္စကိုလည်းတိုင်းရင်းသားအဖွဲ့တချို့ကသူတို့ကိုလက်နက်ချခိုင်းတယ်လို့မြင်ကြတယ်လို့ဆိုပါတယ်။ဆိုတော့ဒီအခက်အခဲတွေကိုကြော်လွှားနိုင်မဲ့အကောင်ဆုံးသောနည်းလမ်းကတော့နှစ်ဖက်ယုံကြည်မှုခိုင်မာအောင်တည်ဆောက်ရေးပဲဖြစ်တယ်လို့ပြောကြောင်းကြေညာထားပါတယ်ခင်ဗျာ
။အာဆီယံအနေနဲ့မြန်မာနဲ့ပတ်သက်ပြီးပြောစရာရှိတာကိုရဲရဲတင်းတင်းထုတ်ဖော်ပြောဆိုသင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ရာအီစ်ဟူစိန်ရေးသားတဲ့ဆောင်းပါးကိုမလေးရှားကင်နီသတင်းမှာအော်တိုဘားလ15ရက်နေ့ကဖော်ပြထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံအုပ်စုတွေထဲမှာအာဆီယံအသင်းကအအောင်မြင်ဆုံးလို့ပြောဆိုနေကြတာတွေရှိတယ်ဆိုပေမဲ့လူ့အခွင့်အရေးတွေကိုကာကွယ်ပေးဖို့အရေးမှာတော့အာဆီယံအသင်းဟာအပြတ်ကွက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်9သိန်းလောက်မောင်းထုတ်ခံခဲ့ရတဲ့အဖြစ်ကိုကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ပြောထားပါတယ်။အာဆီယံအသင်းဝင်နိုင်ငံတခုမှာလူမျိုးတုံးတပ်ဖြတ်တဲ့အဆင့်ထိရောက်လာတဲ့အတွက်ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာကိစ္စကိုကြံတဲ့အသင်းဝင်နိုင်ငံတွေအလုံးကပြောဆိုကြဖို့တာဝန်ရှိပါတယ်။အာဆီယံအသင်းဝင်နိုင်ငံတခုအနေနဲ့လူခွင့်ရတွေကိုတိုးတက်အားကောင်းအောင်လှုပ်ဆောင်မှုမြန်မာနိုင်ငံဟာအာဆီယံပြည်ညင်စာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။အဲဒါကြောင့်တခြားအာဆီယံအသင်းဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေဒုက္ခရောက်တဲ့ကိစ္စကိုထုတ်ဖော်ပြောဆိုသင့်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံကာကွယ်ရေးဝန်ကြီးများဆင့်ဆွေးနွေးပွဲတုန်းကလည်းမြန်မာကိစ္စကိုထည့်မပြောခဲ့ပါဘူး။အာဆီယံဌာနချုပ်အနေနဲ့လည်းကာကွယ်ရေးဝန်ကြီးတွေကိုမြန်မာကိစ္စအစီရင်ခံမှုပြက်ကွက်ခဲ့ပါလိမ့်မယ်။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့မလေးရှားနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်တို့ကမြန်မာနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြတာတွေရှိတယ်ဆိုပေမဲ့လည်းဒီထက်ပိုပြီးတော့လေးနဲ့တင့်တာပါမလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဆာဘူအနေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေရဲ့အခြေအနေတွေကိုခိုင်ခိုင်မာမာပြောဆိုသင့်ပါတယ်လို့ရာအစ်ဟူစိန်ရေးသားတဲ့ဆောင်းပါးကိုမလေးရှားကင်နီသတင်းမှာပေါ်ပြထားပါတယ်ကူရမနခင်နိုင်တင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးအလှယောက်ပါပြီ American Idiom အသုံးနှုန်းတွေကိုဒေါ်လာလတန်းကအစည်းအဝေးတင်ဆက်ပေးနေပါလေ
ဒီကိမ့်နဲ့တင်ပြမယ့် Idiom အသုံးကတော့
bad mouth
ဖြစ်ပါလေစာလုံးပေါင်းက B A D bad ကဆိုးတာမကောင်းတာMOUTH mouth ကပါဇက်ဆိုတော့စကရိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကဆိုးတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်ဆင်စင်းလို့ဆိုရပါလိမ့်မယ်။သူများအကြောင်းမကောင်းပြောတာ၊နှိမ်ပြောတာ၊ကဲ့ရဲ့ပြောတာ၊အတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါလိမ့်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Mary ha သူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့အထိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမယ်၊သူများအကြောင်းမကောင်းပြောမယ်၊ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ
?badmouth.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အဲ့ဒါကတော့ဒေါ်လာတန်စီစဉ်တက်ဆက်တဲ့ American idiom 3 လုံးစီစဉ်ကိုနားဆင်ခဲ့တာပါ။အခုတော့မနေ့ကညပိုင်းမှာထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်ရမှာပါ။ကိုသားညုံကစီစဉ်ထားပါတယ
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမသတင်းမီဒီယာဟာဆွေးရဲရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်တွေကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့လို့ရောင်းတန်းဆွေးရကိုဝေဖန်ရေးသားတဲ့သတင်းသမား3ဦးကိုအဲ့ဒီပြဋ္ဌာန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုရင်လည်းသတင်းသမားတွေဖမ်းဆီးခံရတာတရားစွဲဆိုခံရတာကန့်သတ်ခံရတာချင်းချောက်ခံရတယ်မျိုးမျိုးရှိခဲ့ပါတယ်ISF နေကြမဲ့သတင်းတောက်များအဖွဲ့ရဲ့အစီအကံစာအရဆိုရင်တော့မြမသတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ကိုအခုနှစ်မှာ6ဆင့်လျော့ပြီးတော့ပိုပြီးတော့စိုးရိမ်စရာဖြစ်လာပါတယ်။တချင်တုန်းကအတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ energy အစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား။ energy အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုကျွန်တော်တို့ဒီနေ့ဆွေးနွေးကားမှာတုံ့တက်မှာဖြစ်ပါတယ်။ကိုတာလုံးဆောင်ထက်ကတော့ခစ်တစ်မီဒီယာရဲ့အေဒါချုပ်ဖြစ်ပါတယ်။ဒါအပြင်မြမသတင်းမီဒီယာကောင်စီရဲ့ဒီမကြခင်ကနေပြီးတော့ဒီအဖွဲ့အဖြစ်နဲ့ရွေးချယ်ခံထားသူသူဖြစ်ပါတယ်။နောက်တူကတော့ဥအောင်မျိုးမင်းမှာကော်မျိုးမင်းကတော့ Equality မြန်မာဒီလူခွင့်ရေးပညာပိလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီ။ကိုတာလုံးကခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့လွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်အဖွဲ့ကထုတ်ပြန်တဲ့အစည်းအရဆိုရင်အဲ့ဒီအစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုထားတဲ့အမှုပေါင်း28ခုရှိပြီးတော့သတင်းသမား44ဦးတရားရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာ။လက်ရှိအာဏာရ NDP ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ရည်တည်ချက်ကပြောင်းသွားတဲ့သဘောလားတပတ်မှရှိတဲ့သတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆက်ပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆက်တွေ့ရတယ်။တခုကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုကပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်၊သတင်းစာတွေရှိလာတယ်၊သူ့ရဲ့ TV channel တွေရှိလာတယ်၊ radio တွေရှိလာတယ်။ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတော့ကဘယ်လိုပဲရင်းနှီးခဲ့ရင်းနှီးခဲ့ဒီ public ကသတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူဖားပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ energy ဆိုတာအနာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပွဲတွေမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်သတင်းဌာနအစိုးရပိုင်သတင်းဌာနတွေပို့ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာတာတွေ့တယ
်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်များသောဖြစ်လူတုကနားထောင်တာသတင်းနားထောင်တာနဲပါတယ်သတင်းကိုမှီပြီးတော့အားကိုးတာနဲပါတယ်အဲ့တော့သူကသတင်းမီဒီယာတွေရဲ့အနေအထားကိုလွတ်လပ်ခွင့်ရှိလားလို့လားပို့ပြီးတော့သတင်းမီဒီယာတွေကပို့ပြီးတော့ professional ဖြစ်လားလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါးချက်လို့ကောင်းတာဟိုဝါးချက်လို့ကောင်းလို့ဆိုတာသူကကောင်းတဲ့ဟာတွေကြီးတယ်ရေးလို့ရတယ်အဲ့ဒါဒေါအောင်ဆန်းစုကြည်ပြောသွားတယ်ဒေါအောင်ဆန်းစုကြီးအိမ်ပဲဟိုအစိုးရတက်တယ်ဒီအစိုးရတက်တယ်အာဓာတ်ပုံလေးနဲ့ဝူဝီဆာဆာဟောလေ
သတင်းတင်ပြမှုကအရင်ဆက်စိုးရလက်ထက်ကထက်ပို့ပြီးတိုးတက်လာလို့လား
အမတို့တက်လာဦးနဲ့ဒီတိုင်းနဲ့ဝါရဖြန့်ကြီးတဲ့သဘောတရားဝါရဖြန့်ကြီးတဲ့ဦးတန်းရွှေနေရာမှာဒေါအောင်ဆန်းစုကြည်ဝင်လာတယ်ဒီစစ်ဘုတ်ကျုပ်ဒီနေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲက
အနေတီဆိုတော့လက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးတော့ပြင်ဆင်တာတွေရှိတယ်နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကသမ္မတနေပြီးတော့ဒဲခန့်အားမှာပါ တော့ဒါရီလည်းရှိနေတော့ဒီပေါ်မှာကအစိုးရရဲ့သဘောထား NDA အစိုးရရဲ့ယက်တီချက်ဘယ်လိုရှိပါလဲ
ဆိုတော့သတင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လည်းသတင်းမီဒီယာဥပဒေကိုလိုက်ကသတင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးသတင်းလွတ်လပ်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်သတင်းမီဒီယာဥပဒေမှာပြဋ္ဌာန်းချက်တစ်ခုရှိတယ်။ဟာလားပြဿနာတစ်ခုခုတက်လာလို့ရှိရင်သတင်းမီဒီယာကောင်စီကိုတိုက်ကြားနိုင်တယ်လို့ပဲပါတယ်။သူကစကမ်းမှာသွားပြီးအမှုဖွင့်ရလည်းရတယ်ပေါ့နော်။အဖြစ်ပေါ့နော်သတင်းမီဒီယာကောင်စီအဖြစ်ဖွဲ့စည်းပေးထားတယ်။သတင်းမီဒီယာဥပဒေအဖြစ်ဖွဲ့စည်းရှိနေတယ်ပေါ့။ဒါတော့မှအရှိကဒါဦးသိန်းစိတ်ရဲ့စိုးရကလုတ်သွားလို့ရှိနေတာပေါ့နော
်။ဟုတ်ကဲ့ကုသလုံးရဲ့လီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာ။ကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် Equality မြန်မာဒီလူခွင့်နဲ့ပတ်သက်လှူရှားနေတဲ့ဖွဲ့စည်းပါ။ကိုအောင်မျိုးမင်းခုနကကုသလုံးပြောသွားတဲ့ထက်မှာတော့ NLD အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်။သူတို့ပြောင်းလဲလာတဲ့သူတို့အရင်ကတည်းကစိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်။အဲ့တော့ကျွန်တော်မေးချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NLD အစိုးရလက်ထက်မှာယင်းအခြေအနေထက်ဘယ်လောက်ထိကွာခြားလာလဲ
အရင်အစိုးရလက်ထက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ထောက်လန်းကြီးခေါ်ပြီးတော့စစ်ကြောရေးစခန်းမှာစုံစမ်းစစ်ဆေးမိမြန်ပြီးမတရားမှုဆင်ပြီးတော့ပုံမှန်နဲ့ခြားတဲ့သဘောမျိုးပေါ့နော်ဒါတွေကရှိခဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရတာရေးသားထုတ်ဝေခွင့်နဲ့ပတ်သက်လို့တော်တော်ကြီးကိုစိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညအချိန်လာဖန်တာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့ဒါမျိုးတော့မရှိဘူး။ဒါပေမဲ့ကျွန်တော်တို့အခုချိန်ထိလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေကိုလိုလိုဆွဲပြီးတော့အသုံးချနေတဲ့ကိစ္စတွေဒါတွေကပိုပြီးတော့များလာတယ်ဗျ။အများပြည်ပြည်ကြတဲ့ဒီ66ပုံမှန်ပေါ့နော်။အဲ့ဒါကကျွန်တော်တို့တော်တော်များများကိုအသုံးပြုပြီးဖြစ်လာတယ်။အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားနိုင်ချက်တွေဖြစ်လာတဲ့ချိန်မှာလူရင်းလို့တို့မလို့ရင်မလို့တို့စိတ်တဲ့လူကိုဆွဲနိုင်တဲ့အနေအထားမျိုးရှိလာတယ်။ဒါကိုအသုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေကပုံများလာတယ်။အရင်တော့ကလို့မတရားဖန်ဆီးတာမျိုးမဟုတ်ပေမဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တဲ့ကြောက်လန့်နေတဲ့အရာတွေကရှိနေတော့မှာပဲ။ပုံစံသစ်တစ်မျိုးနဲ့ဒီနေ့မူရီယာဆက်ရှိနေတော့မှာပဲခင်ဗျာ
လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲကာလပေါ့2017ကနေပြီးတော့ကြည့်လိုက်မယ်ဆိုရင်ရှေ့မှာတမရဦးသိန်းစိန်တမရလောက်လာတဲ့ကာလရှိပါတယ်အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလွန်ပြောသွားတဲ့အချိန်မှာသတင်းမီဒီယာဥပဒေမျိုးတွေပေါ်ခဲ့တယ်သတင်းမီဒီယာကောင်စီပေါ်ခဲ့တယ်ဒါကတော့ခုနကပြောလွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်မယ့်အရာတွေလုပ်ပေးခဲ့တာပေါ့အဲ့တော့လက်ရှိ NLD အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလောက်ရတဲ့မျိုးထူးထင်ရှားရှားလုပ်ဖြစ်တာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျရှိထားတဲ့ဥပဒေတွေကလည်းလိုရင်းလိုသလိုအတိတ်ပဲဖွင့်ဆိုပြီးတော့မကြိုက်ရင်မကြိုက်သလိုလုပ်နိုင်တဲ့အာဏာကြီးတွေရှိနေတယ်ဒါတွေကိုပြန်ပြင်မှုအတွက်ပုံမချစ်လက်သောအရာတွေဖြစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလိုက်လဲကြာခဲ့ပါပြီဒါပေမဲ့တကယ်တမ်းဥပဒေအရာကင်ဆယ်ပြီးတော့ကာကွယ်ပေးတာတွေလေးစားမှုပြတဲ့အရာမျိုးတွေမရှိပါဘူးဥပဒေရဲ့ဒီခုနပြောကြတဲ့ရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့ပြောပါဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ခါကဆက်သွယ်ရေးဥပမာတစ်ခုတယောက်တယောက်မုန်တီးမှုမပြောဘူးတဲ့နောက်တစ်ခါတယောက်နဲ့တယောက်ကျွန်တော်တို့အပုတ်ချတာမရှိဘူးအတွက်အားရွံ့တဲ့အရာတွေလှုပ်ဆောင်မှုရှိတယ်ရည်ရွယ်ပေမဲ့အဲ့ဒီမှာပါတော့တချို့အချက်တွေကအားမဲ့ချက်ကြောင့်တစ်ခါတည်းကြလို့ရှိရင်ရည်ရွယ်ချက်ကောင်းပေမဲ့အားမဲ့တဲ့အပိုက်ကိုအသုံးချပြီးတော့မတရားabuse လုပ်သွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်။ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်။ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်။ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါဖြစ်တည်တယ်ပေါ့။နောက်ကလွတ်လပ်တဲ့သူတွေပါမယ်၊ရွေးချယ်တင်ယောက်ခံတွေပါမယ်အားကောင်းတယ်။ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားတွေအမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုဒါတိုင်မယ်မယ်သူတို့ကိုအတိပေးမယ်သူတို့ကနေဝင်ရောက်ဖြည့်ရှင်းမှုကိုလောက်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုံထုံးလုံကြီးလည်းရှိပြီးသားဒါပေမဲ့ခုနကမဖြစ်မီလောက်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျဒီလိုမျိုးလုံနိုင်တာသိရသားနဲ့ဘယ်တော့မှမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးဖြည့်ရှင်းမှုလောက်ဆောင်တာမရှိဘူးနောက်တစ်ခါမှကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖတ်နိုင်တဲ့ဥပဒေပုံမှန်တွေတမင်တက်ရွေးချယ်ပြီးတော့လုံဆောင်မှုဖြစ်နေတဲ့တရားမမှုနဲ့ရေးအမှုဖွင့်လို့ရတဲ့တိုင်အောင်အဲ့ဒါမျိုးမလုပ်ခဲနဲ့ခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြည်ပြန်ပေးနိုင်တော့အစီအယူပြည့်စုံမှုတွေဓာတ်လုံဆောင်ခြင်းကိုယ်တိုင်ကဒီဥပဒေဒီကိုလိုရင်းလိုသလိုတုံးနေတဲ့သဘောမျိုးရှိနေပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော် threshing တွေရဲ့ပေးစာနဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကကိုတာလုံနဲ့ကိုအောင်မျိုးမေးလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော် Sophia ဆိုတဲ့သူပေးထားတဲ့ပေးစာကိုဖတ်ပြပါမယ်ဒီမိုကရေစီမှာမီဒီယာရဲ့အခန့်ကဏ္ဍဟာအရေးပါလာပါတယ်။မီဒီယာကြောင့်လူကြိုက်များလာနိုင်တယ်လို့မီဒီယာကြောင့်ကြာဆုံးသွားတာတွေလည်းရှိပါတယ်တဲ့။အခုလက်ရှိမြန်မာနိုင်ငံကြီးလောကမှာဖြစ်နေတဲ့မီဒီယာနှိပ်ကွပ်မှုတွေကအစိုးရရဲ့စိတ်ရအမှန်ပဲလားဒါမှမဟုတ်တစုံတစ်ခုသောအရေးလွှမ်းမိုးတာကြောင့်လားလို့တွေးနေမိပါတယ်တဲ့။ဘာဖြစ်ဖြစ်စဒုထမန်နိုင်ကျိုးပြတ်တာဟာနိုင်ငံရဲ့အလားအလာမကောင်းဘူးလို့မြင်ပါတယ်တဲ့။ဒါကဆိုဖီယာသူ့ရဲ့မြင်မှာ။နောက်ကိုတင်ငွေဆိုတဲ့တော်ရရှင်တယောက်ကလည်းကျွန်တော်တို့စီပေးစာပို့ပါတယ်။ အခု11သတင်းသမားတွေကိစ္စမှာလွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းအရာတွေကိုဖော်ပြတာဆိုပေမဲ့လွှတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်ဆနဆိုးပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့သို့တော့အစိုးရကရေးယူပုံကလည်းပြစ်မှု905ခနဲ့ရေးယူလို့ရပါမယ်သတင်းမီဒီယာဥပဒေနဲ့ဆောင်းရံပို့ပြီးတော့တင့်ရော်မယ်ဆိုပြီးတော့ယူဆပါတယ်တဲ့ NLD နဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာက NLD ကသတင်းသမားတွေကိုနားလဲတယ်လို့သတင်းသမားတွေကလည်း NLD ကိုနားလဲကြတဲ့အတွက်ပြည်လဲတာပါတဲ့အခုတော့နှစ်ဖက်စလုံးနားလဲမှုလွယ်မှားလို့ဆက်ဆံရေးနှိမ့်လာတာဖြစ်တယ်ဆိုပြီးတော့ကုတင်ငွေကသူ့ရဲ့ယူဆချက်ကိုပေးပို့ပါတယ်နောက်တော့ရှင်တကူကျွန်တော်ဖိတ်ခေါ်ကြပါတယ်ကိုစလိုက်ဖွေကွန်ကိုစလိုက်ဖွေကွန်လေလိုင်းပေါ်မှာရှိမှတင်ပါတယ်ကိုစလိုက်ဖွေကွန်တူတူတူဆွနီမင်းများလို့ရပါတယ်
โอเคตรุอซวยเนี่ยมีเดียตีเลยตีเลยอ่ะยินดีครับมีเดียเนี่ยตาวงก็แล้วตรุอซวยเว้ยพี่ๆตรุไม่กังเนี่ยอุษาเลยไม่กังอุษาพอตมาตุมาตาวงชื่อแล้วอกูเสียซวยในปုံสังก็ตุมาปุ๊มา900รูปบาแล้วต้มเลยสวยนะห่มเตะเลยอุมานายก็จริงๆปัจเสมหมู่ส่วนในอุษาก็อุมายังกุนเนี่ยอซวยอ่ะลงโตเต็มแม้ยังกุนเนี่ยวินที่ชั่วตาวงขันยามาเออตรุอ่ะนายก็จริงๆปัจเสมหมู่ปုံมา905รูปซวยในอุษาก็တော့ဟိုနိုင်ငံတော်ကလွှဲချတဲ့ပုံစံပဲတကယ်တော့သူအမှားလုပ်ခဲ့တယ်ဆိုတာကအသေးချပဲအဲ့တော့ကျွန်တော်ပြောချင်တယ်ဆိုတာတကယ်လို့မြေအဝေးဖာမခံနိုင်ဘူးဆိုရင်တော့ဟိုဝန်ကြီးချုပ်တွေမလုပ်ဘူးနောက်ပြီးတော့ဆွေးဖွေးတွေမလုပ်ဘူးနှုတ်ထွက်ရုံပဲရှိတယ်အဲ့တော့ပြည်သူလူထုတိနိုင်အောင်တတိယကြတွေကတော့ပြောမှာတို့တောင်းရှိတယ်အားပြုလို့မှဖော်ပြမိတာလည်းရှိရှိနိုင်တယ်အဲ့တော့ငါ့ကောမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နိုင်တယ်ဒီအဆက်ကမလုပ်ပြနိုင်မှာလေအဲ့ဒါကြောင့်ကျွန်တော်ကသဘောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့NLD အစိုးရကိုလည်းပဲအကြီးတန်းစေတယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ကိုစလိုက်ဖွေကုန်ကျေးဇူးပါပဲ။ကိုတာလွန်ကိုပဲအရင်စမေးချင်ပါတယ်။ခုနကကိုတင်ငွေပြောထားတဲ့ထဲကစပါ။သူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်တဲ့။ဆန္ဒစိုးပြီးရေးတယ်လို့ထင်ပါတယ်လေ။သူ့အမြင်ကိုပြောပါတယ်ခင်ဗျာ။အဲ့တော့ဆိုလိုတာကသတင်းသမားတွေဘက်ကကောကျင့်ဝတ်ရမှားယွင်းတာမျိုးရှိပါလား။ဘာလို့အာဏာပိုင်တွေဘက်ကလည်းဒါမျိုးတွေကိုမကြခဏထောက်ပြပြောနေတာလည်းရှိပါတယ်။ဥပဒေအရကျူးလွန်မိတာဒါမှမဟုတ်ရှင်ခုနကျင့်ဝတ်ရမှားယွင်းတာအဲ့ဒါမျိုးတွေရှိလို့လား
။အလဲလန်သတင်းသမားသုံးကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ကဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူး။သူ့ရဲ့သဘောကတော့ရန်ကုန်တိုင်းစီရင်စစ်ချုပ်အစီရင်ခံစာမှာလွတ်တော်တွင်မှဆွေးနွေးတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါရဲ့။တော်အဆုံးဖြတ်မဲ့ဟာမျိုးလည်းမဟုတ်ပါဘူးရှင်းဖို့ရလည်းမှားတာယူတာတခုမှမရှိပါဘူးသူရဲ့ရှင်းဖို့ရလည်းဒါလုံးဝဟိုဒါဟိုလက်ခံလို့ရတဲ့အနေအထားမျိုးပါဆုံးဖြတ်ချက်မချခင်လည်းဟာကိုကြိုပြီးတင်ရည်ရဲ့ဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့ဖြေကြားတင်ပါတယ်နောက်ထပ်ကျွန်တော်တို့အခုလက်ရှိအနေအထားမှာကကျွန်တော်တို့ကိုအစိုးရဘက်ကရန်သူဖြစ်စီးရင်သွေးလာတဲ့ပုံစံတော့ကျွန်တော်ညီနေရတယ်ဘာကြောင့်လဲဆိုတော့ဟိုသတင်းသမားတွေမှမဟုတ်ပါဘူးအစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်တဲ့အခါမှာကိုလိုနီခေတ်ကဥပဒေတွေတုံးလာတယ်ဥပမာဆိုရင်ကျွန်တော်တို့ကြည့်လိုက်ရတယ်ငါမင်းစေဒါကျွန်တော်ငါမင်းစေဆိုကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့လည်းအစိုးရက124ကာကြီးပေါ့နော်နိုင်ငံတော်တစ္ဆာပေါက်ဖြတ်မှုဆိုတဲ့ဟာမျိုးကြီးနေတဲ့ပုံမှန်တွေနဲ့ဆွဲရင်မောင်သွေးချုံကျွန်တော်တို့မောင်သွေးချုံကိုထောက်ခံတဲ့သူမဟုတ်ဘူးဒါပေမဲ့သူရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ဟာအကြီးကျယ်ပြသမှုလို့စတဲ့ကြီးနေတဲ့ပုံမှန်တွေနဲ့ဆွဲရင်ဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုသွားဘက်ကမကြိုက်တဲ့အခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်တွေလို့ဆိုရတယ်။အဲ့တော့သတင်းမီဒီယာတမားမှမဟုတ်ဘူး။ဒီအစိုးရဟာသူ့ကိုဝေဖန်နေသူဘယ်သူ့ကိုမဆိုအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှိသီးသားဥပဒေရောဥပဒေတွေအားလုံးကိုသူကလိုတလိုအသုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်မွန်တီနယ်မှာချင်းတဲ့ဝင်းချုပ်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုဂ္ဂိုလ်ဆိုင်ရာလက်လက်ခွင့်နဲ့လူမျိုးရေးဥပဒေဆိုတဲ့အဲ့ဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးတွေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကအဝေဖန်မခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဘယ်သူ့ကိုမဆိုဘယ်လိုပုံမှန်မျိုးတက်ပြီးတော့ထောင်ချဖို့ဝင်မလေးတဲ့အစိုးရလို့ကျွန်တော်တို့ကပြောလို့ရပါဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွင့်နဲ့ပတ်သက်လို့မေးခွန်းရှိလာပါတယ်။ကော်မျိုးမင်းဖြစ်ပြီးပါခင်ဗျာ။အရင်ကNLD အတိုက်ခံကာလမှာလူခွင်နဲ့ပတ်သက်လို့တော်တော်လေးပြင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တီခဲ့တာရှိတယ်အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွင်နဲ့ပတ်သက်လို့ NLD ရဲ့ရက်တီချက်ပြောင်းသွားပြီလားကော်မျိုးမင်းအမြင်သိကြပါလား
စိတ်ထားတော့မပြောင်းဘူးဗျာဒါပေမဲ့အမူအချက်လေးပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့ဒါကသူ့ NLD ပါတီရဲ့ဥတီချက်ဒီမိုကရေစီလူ့ခွင့်ရေးဆိုတဲ့ဟာရှိနေတယ်။ဒါပေမဲ့အာဏာရလာတဲ့ချိန်မှာနိုင်ငံရေးကြီးချက်မှုအပိုင်းမှာအားနည်းနေတဲ့ဟာမျိုးဖြစ်လာတယ်။အရင်တော့ကတော့သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်။ကိုယ့်ကိုယ်ဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ရင်းချက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအသုံးချပြီးတော့တိုးတက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုသိပ်ပြီးတော့ရှင်းချက်မှုရှိရတယ်ကျွန်တော်တွေ့နေရတယ်အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုတင်ပြရတယ်လို့အစိုးရလွှဲနေလွှဲနေတယ်လို့ထောက်ပြတာ
ဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းဖော်ပြရရှိခင်အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစိုးရကိုစောင့်ကြည့်မှုတွေကအစိုးရအာကအောင်ဖန်ပြီးပြနေတော့အရာမျိုးဖြစ်တယ
်
ဒါပေမဲ့ဟိုဝန်ကြီးဌာနတွေမှာတချို့သောဝန်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုးငကူတွေကစိတ်ထဲမှာပုဂ္ဂိုလ်ရေးရာမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်လုံနိုင်တဲ့ပါဝါတွေရှိနေတယ်အချိန်နဲ့ပါတယ်တချို့သောဥပဒေရဲ့အာဏာချက်တွေကလည်းရှိနေတယ်လူရင်းလူသလိုပြဋ္ဌာန်းနိုင်အရေးယူနိုင်တဲ့ကြောင်းလက်သေးဥပဒေတွေရှိနေတဲ့ခါမျိုးမှာခုနလိုဥပဒေတွေကသူတို့အတွက်အဆုံးချစရာမကြိုက်မကြိုက်တယ်လို့ဝေဖန်မှုကိုမနှိမ့်သက်မနှိမ့်သက်လို့အရေးယူနိုင်တဲ့အချိန်မျိုးပန်ပြီးပေးသွားတယ်အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်တော့ဥတီဂလန်ပြင်ပြီးတော့မပြောက်ဘူးဒါပေမဲ့ကျင့်ထုံးကျင့်စဉ်နဲ့နိုင်ငံရေးကြီးကျက်မှုအပိုင်းမှာတချို့သောခေါင်းဆောင်ပိုင်းတွေရဲ့အားနည်းမှုတွေအများကြီးတွေ့နေရပါတယ်
ကိုတာလွန်ခက်တူတူလေးမေးချင်ပါတယ်ခင်ဗျာကိုတာလွန်ကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ
ကျွန်တော်တော်တော်ယုံကြည်တယ်ထင်တယ်ဗျအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်တုံ့ပြန်နေရတယ်ဟလားချင်းယူဆွဲရဲ့လူရှိတယ်ခက်ကြမ်းကြမ်းနဲ့သူ့ရင်ကြောင်းလဲနေတဲ့လူရှိတယ်သူ့ပေါင်းပြီးတော့ပြည်ပြင်ကြောင်းလဲလုံချင်တဲ့လူရှိတယ်အဲ့လိုတုံ့ပြန်နေရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကပြည်ပြင်ကြောင်းလဲကိုတော်တော်လုံအောင်မယ်ဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းမှာတော့တော်တော်ကြီးကိုစ조사အောင်မယ်အနေထားမျိုးလို့မြင်ရပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ခုကတော့ဒီပြည်သမားမှန်သမျှကတော့ဒီကိုယ့်ရဲ့ဟိုပါတော့ဒီမှာဒီမှာဒီသမားလုပ်မယ်ဆိုလို့ရှိရင်တော့အိမ်မှာအထုတ်ထုတ်ပြီးတော့ဒီနေ့ငါ့ကိုလာဖမ်းလဲဆိုရဟာကို
ဟုတ်ကဲ့
ထိုင်ဆောင်မယ်ဒီမျိုးဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ daily life အစီအစဉ်အချိန်စစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုတာလုံဆောင်တဲ့ဥအောင်မျိုးမင်းနဲ့သရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗျာ
မနေ့ကညကထုတ်လွှင့်ခဲ့တဲ့တရရလီလိုင်းစီစဉ်ကိုတာညုံတင်ဆက်ခဲ့တာဖြစ်ပါတယ် VOA American တမပိုင်းကပို့ဖူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ရှင်များနားဆင်နေကြရတာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ
်တူရကီနိုင်ငံအစ္စတန်ဘူလ်ကဆော်ရီကောင်စီရုံးတဲ့ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်ရောက်သွားခဲ့တာနောက်ဆုံးတွေ့ခဲ့ရပြီးပျောက်ဆုံးနေတဲ့ဆော်ရီသတင်းတောက်ဂျမန်ခါရှိုဂီနဲ့ပတ်သက်ပြီးပြောကြားဖို့အတွက်ဆော်ရီအရေဗျကိုသွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမော့ခ်မိုက်ပွန်ပီယိုဟာဆော်ရီဘီယန်ဆယ်မန်နဲ့ရောဆော်ရီအင်ရှစ်မင်တာမိုဟာမက်ဘင်ဆယ်မန်တို့နဲ့ပါရီဟက်မြို့မှာအင်ကာနိတ်ကတွေ့ဆုံခဲ့ပါတယ်ဒါပေမဲ့သတင်းတောက်ခါရှိုဂျီရဲ့ကန်ဂျမန်နဲ့ပတ်သက်တဲ့သတင်းချက်လည်းတခုမှမထုတ်ပြန်ပါဘူးအီရန်ကသူ့ရဲ့ဩဇာကြီးတဲ့ IRGC Islamic တော်လှန်ရေးအစောက်တပ်ဖွဲ့နဲ့အတူတိုက်ခိုက်ရမှာတုံးဖို့အတွက်ကလေးစစ်သားတွေလေ့ကျင့်ပေးနေတယ်။အီရန်ပြည်သူစစ်တွေကိုအထောက်ပံ့ပေးနေတယ်လို့ဆိုရဲစီးပွားရေးဆိုင်ရာကွန်ရက်အဖွဲ့ကိုအင်ကာနေမှာပဲ American ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ်။ Basaj Cooperative Foundation လို့ခေါ်တဲ့ကွန်ရက်အဖွဲ့မှာအနည်းဆုံးကုမ္ပဏီ20လောက်ရှိနေပြီးသူတို့ဟာအီရန်ရဲ့ကားလုပ်ငန်းတပ်တူတူဖော်ရေးတပ်တူနဲ့ဗန်လုပ်ငန်းတွေထဲမှာထဲထဲဝင်ဝင်ပေါဝင်ပတ်သက်နေပြီးတော့သူတို့ဟာ American Dollar Billion ပေါင်းများစွာကိုထိန်းချုပ်ပြီးပန်းရှင်ဘသူဆိုတာကိုဖုံးကွယ်ထားတယ်လို့ American Bandar ၏ဝန်ကြီး Steve Mnuchin ကပြောပါတယ်ဒီကြေပြန့်လာတဲ့ကွန်ရက်အဖွဲ့ကကလေးစစ်သားစုဆောင်းလာလေ့ကျင့်ပေးတာတွေလုပ်နေပြီးဒီကလေးစစ်သားတွေကိုအီရန်အဆောင်တပ်ဖွဲ့ရဲ့လမ်းညွှန်မှုအောက်မှာတိုက်ခိုက်မှုတွေလှုပ်ဆဲတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Schreckner Brugner ဟာအောက်တိုဘာလ7ရက်နေ့ကနေပြည်တော်မှာဒွန်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိတ်နေချီတဲ့ရိုညာဒုက္ခသည်တွေနေရာပြောင်းရေးကိစ္စဆွေးနွေးခဲ့ပါတယ်။ Miss Brugner ဟာဂျူနာထဲမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်ခဲ့တာပါ။အခုလာရောက်မှုကဒုတိယအကြိမ်ဖြစ်ပါတယ်။မကွေးတိုင်းဒေသကြီးတွင်အောက်တိုဘာလ16ရက်အင်္ဂါနေ့က F7 အမျိုးအစားတမရော်တိုက်လင်းရင်နှစ်ဆင်းပြက်ကျခဲ့တဲ့အတွက်လင်းမှုနှစ်ဦးအပါဝင်စုစုပေါင်းကလင်းရဲတအူးနဲ့စုစုပေါင်း၃ဦးသေဆုံးခဲ့ရပါတယ်
။အဲဒါကနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးနာခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းစီစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလိုက်မှာအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်ရယ်စမစ်ဖြစ်ပါတယ်။ VOA ရဲ့ပေါ်ဖို့နဲ့မနေ့ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကနေထုတ်လင်းပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကြောင်းလည်းပ
This program has come to you from the Voice of America, Washington.